Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်စနေနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါ။အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်မြွှေထွေးပါ။မက္ကဆီကိုပို့ကုန်တွေအပေါ်တွင်းကုန်ခွန်ချမှတ်မဲ့အစီအစဉ်ပယ်ဖြတ်ဖို့အမေရိကန်ကသဘောတူခဲ့ပေမဲ့ဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိရင်တော့အခွင့်ပြန်ပြီးစီကျက်နိုင်တယ်လို့အမေရိကန်ဆွေရယာရှိတွေကပြောဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှစီးပွားရေးပြုမျိုးမှုကိုအထောက်အကူဖြစ်စေမဲ့ဆောင်ရွက်ချက်တွေကိုကုမ္ပဏီကြီးတွေကလှုံ့ဆော်မှုလို့တဲ့ဆိုရာကိုတော့ G20 ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။အီရန်နိုင်ငံရဲ့အထူးကရေနံလုပ်ငန်းကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတန်ခတ်ပိတ်ဆို့မှုကိုတော့အီရန်ဆိုရကရှုံချလိုက်ပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင
်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှတဲ့တွင်နဲ့ဒီစနေနေ့ညတိုင်းနားဆင်နေကြအစီအစဉ်တွေမှာတော့ထိုင်းမြန်မာနယ်စပ်ကရွှေပြောင်းချောင်းနေရဆယ်တန်းစာမီပွဲဖြေကြတဲ့ကလေးတရာကျော်မှာအယောက်30ကျော်စာမီပွဲအောင်မြင်ခဲ့ကြတဲ့အကြောင်းကိုလည်းကြားကြရမှာပါ
ဒီတက်ဆိုင်ရာဒီចောင်း3ចောင်းនេះបងទ្រូចောင်းនេះមកចောင်းឯចောင်းសាខော်ពីរោគូចិត្តមិនមិនណែបងเนาะនេះយោញ៉ាអូចិត្តមិនមិនណែអូ
ញ៉ាមជួយပြောင်းសៀយសៀយមកមកអភ័យអុកថាយេပြောចាចេញណែទូក្លីរីយេសៀយសៀយមករីអខិខេណែជួសាយងកានិចាយារេចောင်းនេះណាសៀយមកបារីណៅអមយោតាយេអសុនយោយ៉ាហានតបាဖြစ်တဲ့ឧបីរាទូគូតាស្វេថារាណែប៉តិលុតុងតាច់ឆេអមៀនរីណាសិនចាយាមេទិនដោអ្មាត់សុណែអឌូញ៉ាមតខ្វិនស៊ីសិនគូលេណាសិនចាយាបាមេရှင်អគុយិនសុងណោសនិននេះញ៉ាបៃណោសុងយាថាတဲ့ណងតកាទិនរីគូម៉ាក់ខិនភឿទ្រីណែគូយ៉ាណៃណូပြောပြបេបា
မက္ကဆီကိုနယ်စပ်ကနေတဆင့်လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုရဲ့ကိုတရားမဝင်ဝင်ရောက်မှုတွေကိုဟန်တာပေးပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်တွေအပေါ်အမေရိကန်ကတွင်းကုန်ကုန်ချမှတ်မဲ့အစီအစဉ်ပယ်ဖျက်ပေးလိုက်ပေမဲ့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်ကဒီတွင်းကုန်ကုန်ပြန်လည်စီကျက်နိုင်တယ်လို့အမေရိကန်ဆွေရယာရှိတွေကပြောပါရယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီးမို့ဒီနေ့လာနေ့ကစပြီးမက္ကဆီကိုပို့ကုန်တွေအပေါ်မှာတွင်းကုန်ကုန် 900 ခန်းလုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆိုပြီးသမ္မတထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တာပြီးဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတည်တသာရောကြသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါရယ်။သမ္မတထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရွှေပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အညီအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးတကယ်လို့အမေရိကန်ဘက်ကမျှော်မှန်းတယ်လို့သဘောတူညီချက်နဲ့အညီဒီမက္ကဆီကိုဘက်ကလိုက်ပါဆောင်ရွက်တာမရှိဘူးဆိုရင်တော့အခွန်စည်းကြပ်မှုတွေပြန်လုပ်နိုင်တယ်ဆိုပြီးအမေရိကန်ဗန်နာရေးဝန်ကြီးစတီဗန်မနူချင်ကဂျပန်နိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ကဗန္ဒာရေးဝန်ကြီးတွေရဲ့အစည်းအဝေးအပြင်ပမာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ပြီးခဲ့တဲ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင့်လူပေါင်း13,000ကျော်အမေရိကန်ပြည်ထောင်စုထဲဝင်ရောက်ခဲ့တယ်လို့တာဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းတွေထဲမှာအမြင့်ဆုံးနှုန်းဖြစ်တဲ့အကြောင်းအမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်ရှင်။
ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေကိုပေးဖို့လိုအပ်တယ်လို့ဂျပန်နိုင်ငံဖူကူကာမြို့မှာလုပ်နေတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးဖွဲ့ဝင်နိုင်ငံတွေရဲ့ပဏာယဝန်ကြီးရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့အရေးပါဆုံးပြောင်းလဲမှုလို့ဆိုတဲ့ဒီပြည်ဝင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ပဏာယဝန်ကြီးတာရိုအာဆိုကပြောပါတယ်။ G20 ပဏာယဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်ဖို့အတွက်ချိန်နေတာဖြစ်ပြီးတော့အဲ့ဒီအခွန်မူဝါဒအသစ်ရစီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရုံးချုပ်တည်ရှိတဲ့နိုင်ငံမှာမဟုတ်ပဲသူတို့စီးပွားရေးလုပ်နေတဲ့နိုင်ငံမှာငွေကြေးပမာဏဘယ်လောက်အတိုင်းအတာထိလုပ်နေတဲ့အပေါ်မှာမူတည်ပြီးတော့အခွန်တွေကောက်ခံသွားဖို့ဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဗန္ဓာယဝန်ကြီးတွေကြားမှာတော့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးတော့သဘောထားတွေကွဲလွဲနေပြီမဲ့လက်ရှိရှိနေတဲ့အခွန်စနစ်ကိုပြန်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုတော့သူတို့အားလုံးကသဘောတူကြပါတယ်။ G20 အဖွဲ့ဝင်အဖွဲ့ကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ချုပ်ကိုနိုင်ငံတကာအခွန်စနစ်ကိုပြင်ဖို့အတွက်တောင်းပေးထားတာဖြစ်ပါတယ်။လက်ရှိရှိနေတဲ့နိုင်ငံတကာအခွန်စနစ်အရ Facebook နဲ့ Amazon တို့လိုနည်းပညာကုမ္ပဏီကြီးတွေဟာ Ireland လိုအခွန်နည်းနည်းပဲပေးရတဲ့နိုင်ငံတွေနောက်တချို့နိုင်ငံတွေမှာအခွန်မပေးရဘဲနဲ့အမျက်စွန်းတွေအများကြီးရနေတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်ဆွေးရကတိုက်တွန်းလိုက်ပါတယ်။အမေရိကန်ဘက်ကဒီမက္ကဆီကိုကို ကုန်သွယ်ကုန်ပယ်ဖျက်ပေးတဲ့သဘောတူညီချက်ရယူလိုက်နိုင်ပြီဖြစ်ပေမဲ့လို့ဒီချက်နဲ့နိုင်ငံတွေနဲ့အလားတူကုန်သွယ်ရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လွှတ်သွားရလိမ့်အောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ တရုတ်နိုင်ငံအနေနဲ့ရစိုင်းထားရတဲ့အမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲကိုပြန်ဆပြီးတော့မက္ဆီကိုနိုင်ငံလိုပဲအလားတူညှိနှိုင်းမှုတွေရယူဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကဒီကနေ့ဒီ G20 စီးပွားရေးအင်အားကြီးနိုင်ငံ20ကဘဏ္ဍာရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားတာပါ။
G20ဆွေးနွေးပွဲအတွင်းနှစ်နိုင်ငံဘဏ္ဍာရေးအကြီးအကဲတွေဖော်ဖော်ရွေရွေနဲ့အပြန်အလှန်ပြောဆိုနှုတ်ဆက်ကြပေမဲ့လို့နှစ်နိုင်ငံစားကကုန်သွယ်ရေးနဲ့နှီးပညာဆိုင်ရာအငင်းပွားမှုတွေပြည်လည်မှုရအောင်ညှိနှိုင်းနိုင်မဲ့အရေးရောင်ကတော့မတွေ့ရသေးပါဘူးရှင်။အီသီယိုးပီးယားဝန်ကြီးချုပ်အာဘီအမတ်ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆ ောင်အိုမာအယ်ဘတ်ရှားယာဒူကနေပြုတ်ကျသွားပြီးတဲ့နောက်ပိုင်းဆူဒန်မှာနိုင်ငံရေးပြဿနာတွေဖြစ်နေတာပါဝန်ကြီးချုပ်အဘီအမတ်ဟာအီသီယိုးပီးယားနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ခဲ့တဲ့ပြင်ချိန်ကရံပတ်ဖြစ်တဲ့အင်းဒီဂျေအီရီထရီးယားနိုင်ငံနဲ့လည်းငင်းငယ်တိစောက်နိုင်ခဲ့တာကြောင့်သူ့ကိုချီးကျူးနေကြတာဖြစ်ပါတယ်အီသီယိုးပီးယားဝန်ကြီးချုပ်ရဲ့ပြောခွင့်ရကတော့တနေ့လုံးဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ပြီးအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုတွေစီကိုဦးတည်နေတယ်လို့ပြောပါတယ်ဒါမဲ့လည်းမနေ့တောက်ကြနေ့ကတော့ဆူဒန်စစ်တပ်နဲ့အတိုက်ခံနေကြဆွေးနွေးမှုတွေပြန်ဖြစ်တဲ့အရေးအယောင်တော့မတွေ့ရပါဘူး။အီသီယိုးပီးယားနိုင်ငံမှာအခြေစိုက်တဲ့အာဖရိကသမဂ္ဂကတော့ဆူဒန်နိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေရဆိုင်ထားလိုက်ပြီးတော့တကယ်လို့ဆူဒန်စစ်တပ်အနေနဲ့အာဏာကိုအမြန်ဆုံးမစွန့်လွတ်ဘူးဆိုရင်ပြင်းထန်တဲ့တံခါးမှုတွေလုပ်သွားမယ်ဆိုပြီးတော့ချင်းကြောက်ထားပါတယ်။ဆူဒန်နိုင်ငံရေးမှာသက်ဆိုင်သူတွေအားလုံးဆွေးနွေးပွဲသဘောဝဲဝိုင်းစီကိုပြန်သွားကြဖို့နဲ့အာဖရိကသမဂ္ဂအနေနဲ့နှစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်မဲ့အခြေအနေကိုပြင်ဆင်ပေးထားတယ်လို့ဆူဒန်နိုင်ငံဆိုင်ရာအာဖရိကသမဂ္ဂရဲ့တန်ကိုယ်စားလှယ်မိုဟာမက်ဟာဆန်လီဘက်ကပြောလိုက်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9309တိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်တိုင်းရဲ့စနေနေ့ညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်အီရန်နိုင်ငံရဲ့အဓိကရေနံလုပ်ငန်းကိုပိတ်မတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးဓာတ်ကပ်ပိတ်ဆို့မှုကိုအီရန်ဆိုရကရှုံချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးနဲ့မထားဘူးဆိုတာပြသလိုက်ကြပဲလို့ပြောဆိုလိုက်ပါတယ်။အခုလောက်ရကအမေရိကန်ရဲ့တခြားသောရန်လိုတဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လုပ်ရမျိုးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအဘက်စ်မူဆာဖီကအီရန်ဆိုရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါ။မနေ့တော့ကြာနေ့ကပဲအီရန်နိုင်ငံရဲ့အရေးကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ကပ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်တာဖြစ်ပြီးတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာသတ်မှတ်ထားတဲ့အီရန်ဒေါ်လာရေးပိဆောင်တက်နဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါရယ်အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်အကြားမှာရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ပေါ်တန်ခတ်အရေးယူမှုတွေကိုသမ္မတထရမ့်ကတိုးမြှင့်လှုပ်ဆောင်လာခဲ့တာပါ။အချိန်ထဲမှာပဲဒီအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့လမ်းဖွင့်ထားတဲ့ဆိုတာကိုလည်းသမ္မတထရမ့်ကမကြသေးခင်အချိန်ထိပြောဆိုနေခဲ့တာပါရှင်။
တူရကီနိုင်ငံနေနဲ့ရုရှားစီကနေလေကြောင်းရန်ခါခွဲစနစ်ဝင်နေတာတွေကိုဇူလိုင်လအကုန်မှာရပ်တန့်ဖို့အမေရိကန်ကပြောကြားလိုက်ပါတယ်။တကယ်လို့မရပ်တန့်ဘူးဆိုရင်အမေရိကန်အနေနဲ့နီတိုမဟာမိတ်နိုင်ငံဖြစ်တဲ့တူရကီကို F-35 တိုက်လေယာဉ်အစီအစဉ်တွေကနေဖယ်ထုတ်မယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။တူရကီတိုက်လေယာဉ်မှုတွေကိုလေ့ကျင့်သင်တန်းပေးနေတာတွေဇူလိုင်လ31ရက်နေ့မှာပြီးဆုံးမှာဖြစ်ပြီးတော့တကယ်လို့ရုရှားစီကနေဆက်ပြီးတော့ဝယ်နေမယ်ဆိုရင်တူရကီအနေနဲ့အမေရိကန်စီကဝယ်ထားတဲ့ဒီ F-35 တိုက်လေယာဉ်40ရဲ့နောက်ဆုံးပိုင်ဆိုင်ခွင့်ကိုပေးသွားမှာမဟုတ်ဘူးလို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးအဖြစ်တောင်းထမ်းဆောင်နေတဲ့ Patrick Shanahan ကတူရကီကာကွယ်ရေးဝန်ကြီးစီကိုစာရေးသားဖိပို့လိုက်ပါတယ်။ဒါပြင်တူရကီကရုရှားစီကနေ S-400 လေကြောင်းယာဉ်ကာကွယ်ရေးစနစ်ကိုဝယ်ရဟာအမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေနဲ့တူရကီကြားဆက်ဆံရေးကိုထိခိုက်ပြပြစေတယ်လို့လည်းသူကသတိပေးပါတယ်။အခုလိုမျိုးရုရှားစီကနေလေကြောင်းရံကာကွယ်ရေးစနစ်ကိုဝယ်တာဟာအမေရိကန်စီကနေဝယ်ဖို့လုပ်နေတဲ့ F-35 Stealth တိုက်လေယာဉ်တွေကိုချင်းချောက်နေတယ်ဆိုပြီးတော့လည်းအမေရိကန်ဘက်ကထပ်တလဲလဲသတိပေးထားတာပါအမေရိကန်ကအခုလိုသတိပေးနေပြီမဲ့လည်းတူရကီကတော့ရုရှားစီကနေဝယ်တာတွေကိုဆက်ပြီးတော့လုပ်နေလို့ပဲဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်အနီးပါကစ္စတန်နိုင်ငံအတွင်းမှာတောက်ချာနေကလမ်းဘေးထောင်ပုံတလုံးပောက်ကွဲတာကြောင့်စစ်သား၄ဦးထက်မနည်းသေဆုံးပြီးနောက်ထပ်၄ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရတယ်။တစ်ချိန်တည်းမှာပဲနိုင်ငံအနောက်တောင်ပိုင်းဒေသမှာလည်းတိကျပုံပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတော့ဒီပောက်ကွဲမှုတွေအတွင်းမှာရှီယာမွတ်စလင်လူနည်းစုဝင်၅ဦးသေဆုံးခဲ့ပါရတယ်။လမ်းဘေးထောင်ပုံပောက်ကွဲမှုကတော့ဝေးလံခေါင်တီရဲ့မြောက်ပိုင်းဝါစီရစ်စတန်ဒေသကခါခါမာအရက်မှာသွာလာနေတဲ့လုံခြုံရေးတပ်ဖွဲ့ရင်နှန်းကိုအကြမ်းဖက်သမားတွေကလက်လုံပုံးတွေနဲ့တိုက်ခိုက်ခဲ့တာလို့စစ်ဘက်ပြောခွင့်ရကပြောပါရယ်။ဒီတိုက်ခိုက်ခဲ့ရမှုအတွင်းမှာဒုတိယဗိုလ်မှူးကြီးတဦးဗိုလ်မှူးတဦးနဲ့ဗိုလ်ကြီးတဦးသေဆုံးခဲ့ပါရယ်။ဝါစီရစ်စတန်ဒေသအတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဥဆောင်လှုပ်ရှားသူတို့ကလုံခြုံရေးတပ်ဖွဲ့တွေကရှာဖွေဖမ်းဆီးမှုတွေနဲ့စီးရေးဆောင်ရွက်နေတဲ့အချိန်တိုက်ခိုက်ခံရတာလို့ပါကစ္စတန်စစ်တပ်ကပြောပါရယ်။ပြီးခဲ့တဲ့လတဲ့အကြမ်းဖက်မှုတွေတိုးလာခဲ့တာမှာစစ်သား၁၀ဦးထက်မနည်းသေဆုံးခဲ့ရပြီဖြစ်ပြီး35ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါရယ်ရှင်
။ပြင်သစ်နိုင်ငံမှာချင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲအမျိုးသားတဦးချင်းsemi-final ဒုတိယအကြော့ပွဲမှာတော့ Austria က Dominic Thiem ကအနိုင်ရပြီးတော့ final ကိုတက်သွားပြီဖြစ်ပါတယ်။ Austria က Dominic Thiem နဲ့ Novak Djokovic တို့မနေ့တောက်ချနေကြတဲ့ကစားနေကြတဲ့ဒုတိယအကြိုဘောလုံးပွဲဟာမိုးရွာတာကြောင့်2ချိန်3ချိန်လောက်ပွဲကိုခေတ္တရပ်ဆိုင်းခဲ့ရပါတယ်။အခုနောက်ဆုံးကစားပြီးတဲ့နောက်မှာတော့ Dominic Thiem က Djokovic ကို 6-3-6-5-5-5-9 နဲ့5ပွဲကစားပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်မနေ့ကကစားခဲ့တဲ့အမျိုးသားတူချင်းဖိုင်နယ်အမျိုးသားတူချင်းဆီမီဖိုင်နယ်မှာတော့စပိန်နိုင်ငံကနာမည်ကြီးနဒါကဆွစ်ဇာလန်နိုင်ငံကရော်ဂျာဖက်ဒရာကို၃ပွဲပြတ်နဲ့အနိုင်ရသွားပါတယ်နဒါကဖက်ဒရာကို 6-3 6-4 6-1 နဲ့၃ပွဲပြတ်နိုင်ရပြီးတော့ဖိုင်နယ်တက်သွားတာပါဒါကြောင့်နဒါနဲ့ဒေါမနစ်တီယမ်တို့နောက်ဖြတ်မှာဖိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညပဲထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေနဲ့ကိုရန်တိုင်းတို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ဒီနှစ်ဆယ်လန်းစာမေးပွဲမှာထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်ထားတဲ့မြန်မာရွှေပြောင်းစာသင်ကျောင်း၃ကျောင်းကဖြည့်ဆို့သူကျောင်းသားကျောင်းသူပေါင်း136ယောက်နဲ့33ယောက်အောင်မြင်သွားပါတယ်။ရွှေပြောင်းလူ့သမားမိသားစုတွေကကလေးတွေရဲ့ပညာရေးအကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်အခြေစိုက်မြန်မာရွှေပြောင်းကျောင်းတွေကကျောင်းသားကျောင်းသူပေါင်း136ဦးဟာ2018-2019ပညာသင်နှစ်အတွက်စာမေးပွဲဝင်ရောက်ဖြေဆိုရမှာပြီးခဲ့တဲ့နှစ်ကတည်းကအောင်ချက်ပိုကောင်းတဲ့အကြောင်းမြန်မာရွှေပြောင်းဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါဗျာ
။ကျမတို့ဒီရွှေပြောင်းမှာအခြေစိုက်တဲ့လမ်းနီးစံနာ၃ခုပေါ့နော်။စွေးချစ်စာသင်ကျောင်းရဲ့စောစာသင်ကျောင်းရဲ့သာသူလေးစာသင်ကျောင်းကနေပြီးတော့ကိုမဖြေတဲ့ကလေးပေါင်း၁၀လမ်းကလေးပေါင်း136ယောက်မှာ33ယောက်ကတော့အောင်မြင်ခဲ့ပါတယ်ရှင်။ဒီကလေးအောင်မြင်တဲ့ကလေး33ယောက်မှာဂုံတူးနဲ့အောင်တဲ့ကလေးလည်းရှိကြပါတယ်ရှင
်။ရှင်ပြောင်းစာသင်ကျောင်းတွေမှာအခက်အခဲမျိုးစုံကြားကဒီလိုအောင်မြင်အောင်လှုပ်ဆောင်ခဲ့ရတာဖြစ်တယ်လို့လည်းဒေါ်ရွှေစင်ဝင်းကပြောပြပါတယ်။
ရွှေပြောင်းစာသင်ကျောင်းတွေအတွက်တော့ဒီ10တန်းသက်သူဝင်ရင်းဆောင်ပေးဖို့ဝင်ဖြေရတယ်ဆိုတော့အမတန်မှခက်ခဲပါတယ်။ဆရာမတွေလည်းအရန်ရုံးဝင်ရတယ်။ကျောင်းကိုဥဆောင်တဲ့ဆရာကြီးဆရာမကြီးတွေအတွက်လည်းအရန်ကိုပြင်ပန်းခက်ခဲပါတယ်။ဒါကြောင့်လဲဆိုတော့ဒီရွှေပြောင်းဒေသမှာတိုင်းရင်းသားပေါင်းစုံနေထိုင်ကြတယ်။ဘာသာစကားခက်ခဲကြီးအများကြီးရှိကြတယ်။အထူးသဖြင့်ပေါ့နော်ဒီ10တန်းကိုဖြိုတင်ကြားပေးနိုင်တဲ့ဆရာမကြီးလည်းရှားပါတဲ့အတွက်ကြောင့်ဒီကလေးတွေကလည်းအများစုကလည်းတိုင်းရင်းသားကလေးတွေဖြစ်ကြတဲ့အပြင်ကိုရွှေပြောင်းလောက်သားတွေအသားသမီးတွေဖြစ်တော့စီးပွားရေးအရာလည်းတည်ငြိမ်မှုမရှိဘူး။ဒီကလေးတွေကိုဒီသက်ဆိုင်ရာဒီကျောင်း၃ကျောင်းနေပေါ့သူတို့ကျောင်းနေမှာကျောင်းကြီးကျောင်းသားခေါ်ပြီးတော့ကိုစက်မမတ်နဲ့ပေါ့နော်နေရောညရောစက်မမတ်နဲ့ကိုအထူးပြုဆိုင်ပြီးတော့တင်ကြားပေးရတဲ့အတွက်ကြောင့်ဒီကလေးတွေအတွက်လည်းအရန်ကိုရုံးကန်ရသလိုအခက်အခဲအများကြီးလဲကြော်လှားပြီးတော့မှဒီ33ယောက်ကအထူးချွန်စွာအောင်မြင်လာခြင်းဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာသင်ကျောင်းတွေကနေမြန်မာအစိုးရစစ်စံမွေးပွဲတွေကိုဖြေဆို့ခွင့်ရခဲ့တာဟာလွန်ခဲ့တဲ့9နှစ်ခန့်သမရဦးသိန်းစိန်လက်ထက်မှာကတည်းကစတင်ခဲ့တာပါ။ကရင်ပြည်နယ်ပညာရေးဝန်ကြီးဌာနနဲ့ဆက်ဆက်ပြီးမြန်မာရွှေပြောင်းကျောင်းတွေကကလေးတွေဟာကရင်ပြည်နယ်အတွင်းမှာ10တန်းအစိုးရစစ်စံမွေးပွဲတွေကိုဝင်ရောက်ဖြေဆို့ခွင့်ပြုခဲ့ပါတယ်။နောက်ပိုင်းနှစ်တွေမှာတော့မြန်မာအစိုးရစစ်စံမွေးပွဲတွေဖြစ်တဲ့4တန်းနဲ့8တန်းစံမွေးပွဲတွေကိုလည်းတရားဝင်ဖြေဆို့ခွင့်ပေးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိပါတယ်။ကျောင်းသားပေါင်း13,000လောက်စာသင်ကြားနေကြတာဖြစ်ပြီးနှစ်စဉ်နှစ်တိုင်းရွှေပြောင်းကျောင်းသားကျောင်းသူပေါင်း100ကျော်ဟာကရင်ပြည်နယ်မြဝတီမြို့မှာဆံမွေးပွဲတွေတွားရောက်ဖြေဆို့ခဲ့ပါတယ်ရှင
်မေလူရင်မှာထွေးပြီးချိုတင်ဆိုပေမဲ့
ားခင်ဂျေဆုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VOA သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဆုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မေတ္တရာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဆုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOA ကိုစာလေးတွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဆုတင်ပါတယ
်ဒီရက်စနေနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုစနေညတိုင်းထုတ်လွှင့်ပေးနေကြစီစဉ်တွေကသတင်းထောက်အမှတ်စုကိုနားဆင်ကြရမှာပါအမျိုးသားရေးအစွန်းရောက်ဆရာတော်ဦးဝေရသူကိုရန်ကုန်မြို့မှာဟောပြောချက်တချို့ကြောင့်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တရားစွဲထားပါတယ်။အမျိုးသားရေးသမားတွေကတော့ဒီဟောပြောချက်တွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သာဖြစ်တဲ့အကြောင်းပြောကြပေမဲ့ဦးဝေရသူကိုပြောကြပြီးတော့ဦးဝေရသူကိုတရားစွဲတာဟာပြဿနာပိုကြီးနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်။ဒါပေမဲ့ဒီမိုကရေစီလမ်းကြောင်းစီဥတည်နေတဲ့နိုင်ငံအနေနဲ့ဒီလိုမျိုးဘာသာရေးအမျိုးသားရေးအစွန်းရောက်တဲ့အတွေ့အခေါ်နဲ့ဟောပြောတာဖြစ်တဲ့ပါရဲ့လားဆိုတာသတင်းတောက်အမှတ်စုအစီအစဉ်မှာကိုထက်အောင်ခန့်ကသုံးသပ်တင်ပြထားပါတယ်ရှင်။
အရင်နေ့ကရန်ကုန်မြို့မဟာဗန္နုလပန်းညံရှိမှာဖွဲ့စည်းပုံခြေခံဥပဒေကာကွယ်ရေးဟောပြောပွဲမှာဟောပြောတာတွေနဲ့ပတ်သက်ပြီးတရားစွဲဖို့ဗဟုအစိုးရကရန်ကုန်တိုင်းအစိုးရကိုညင်ညာခဲ့ပြီးအနောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကနိုင်ငံတော်ကြီးညိုပြစီမှုပုံမှန်တင်းနှစ်လေးကာကြီးနဲ့တရားရုံးကိုဥတိုက်လျှောက်ပြီးတရားစွဲဆိုခဲ့ပါတယ်။ဒီနောက်ဥယျာဉ်သူကိုဖမ်းဝရမ်းထုတ်ခဲ့ပြီးဝရမ်းသက်တမ်းကျော်လွန်ခြင်းသည်ဖမ်းမမိဘဲတင်းရှောင်နေရာကြောင်းတရားခံပြည်ဖြစ်တရားရုံးကကြီးညာခဲ့ပါတယ်။တမန်တော်သားတွေကိုဖះလို့ကိုးကွယ်ရမယ်လို့ဦးရည်သူကဟောပြောခဲ့ပါတယ်။အဲ့ဒီလိုဟောပြောတာဟာလွတ်လပ်စွာဝေဖန်ပြောဆိုတာဖြစ်ပြီးအမျိုးမှသာသာသနာအတွက်သာဖြစ်တယ်လို့ဦးရည်သူကိုထောက်ခံတဲ့အမျိုးသားကြီးလှူရှားသူတွေကပြောဆိုပါတယ်
။အမှန်ပါတယ်ဆရာတော်ဟောပြောသွားတာဒီဒီနိုင်ငံရေးပါကျင်လဲပါမယ်သို့တော်လွတ်လပ်စွာဝေဖန်ပြောဆိုတာဖြစ်တယ်။နိုင်ငံကိုကောင်းဖို့ဖြစ်တယ်အမျိုးမှသာသနာကိုကောင်းဖို့ဖြစ်တယ်။နိုင်ငံကိုပုံကံမှုဟောတာမဟုတ်ဘူး။နိုင်ငံကိုမကောင်းဖို့ဟောတာမဟုတ်ဘူး။နောက်တစ်ခါကျွန်တော်တို့လက်လက်ဆွဲကြိုင်တော်လန်မှုဟောနေတာမဟုတ်ဘူးအမျိုးပါသာသနာအတွက်သာရည်တည်ပြီးတော့ဟောပြောခဲ့တာလို့ကျွန်တော်တို့ကယူဆပါတယ်ကျေးဇူးတင်ပါတယ်အားလုံးကို
ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားတဲ့မြတ်စွာဘုရားရှင်နဲ့နှိုင်းရှင်ပြောဆိုတာဟာဓမ္မအနေနဲ့သိနေလို့ဆရာတော်တို့ကမင်ကြားပေးမယ်အမျိုးသားကြီးလှူရှားတဲ့ဆရာတော်တွေကတော့ဒါဟာဥပမာပေးဟောပြောတာဖြစ်တယ်လို့ဆိုပါတယ်
လောကကြီးမှာရှိပါတယ်ရက်ရွာတွေမှာခြေရွာတွေမှာရက်ွက်တွေမှာရက်ွက်အကျိုးတည်ဆောင်တဲ့ပုံကိုယ်တွေခြေရွာအကျိုးတည်ဆောင်တဲ့ပုံကိုယ်မင်းတို့ဘုရားလိုကိုယ်ကိုယ်တင်တယ်ကွာလို့လူကြီးမိဘတွေကဥပမာပေးပြီးတော့လူငယ်တွေကိုပြောလို့ရှိပါတယ်ဒါကဆရာတော်ဥိဒါသူပြောတော့တယ်တပ်မတော်တွေမှာတပ်မတော်သားတွေကဒီတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကသူကတပ်မတော်လာစားကိုပဲယူလာတယ်သူတို့လွတ်တော်မကိုယ်စားလှယ်ယူလာတာမဟုတ်ဘူးဒါပေမဲ့လို့တိုင်းပြည်အတွက်လို့တိုင်းပြည်လုံးကျုံရေးအတွက်သူတို့မှလွတ်တော်ထဲမှာထိုင်နေရတယ်။တိုင်းပြည်တို့အလုပ်တွေလုပ်နေရတဲ့အတွက်ကြောင့်မလို့ဖျားလို့ကိုယ်ွယ်တင်တယ်လို့ဥပမာလေးနဲ့ခိုင်းနိုင်တာဖြစ်ပါတယ်။ဖျားလို့ကိုယ်ွယ်ခိုင်းတာဖျားကိုကိုယ်ွယ်သလိုကိုယ်ွယ်ခိုင်းတာမဟုတ်ပါဘူး
။ဒါပေမဲ့လေဘာသာရေးစွန့်ရဟောပြောမှုတွေအမျိုးသားစွန့်ရဟောပြောပြောဆိုမှုတွေဟာအခြေခံလူ့ခွင့်ရေးကိုချိုးပေါက်တာဖြစ်ပြီးဒီမိုကရေစီတည်ဆောက်နေတဲ့နိုင်ငံတစ်ခုမှာလုံးဝလက်သင့်မခံနိုင်တဲ့ကိစ္စဖြစ်တယ်ဆိုပြီးနိုင်ငံတကာနဲ့ဒီမိုကရေစီရေးထောက်ခံသူတွေကဝေဖန်နေကြတာပါ။ဘာသာရေးလူမျိုးရေးအမုန်းတရားတွေအခုလိုလုံစော်မယ်ဆိုရင်မတူညီတဲ့လူပေါင်းအတိုင်းဝိုင်းကြားအပြန်အလှန်ရန်လိုမုန်းထားမှုတွေနဲ့တဟဇာတာမဖြစ်မှုအနေအထားတွေကိုရောက်စေသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေဘက်ကအခုလိုဥပဒေသူကိုတရားစွဲဆိုလိုက်ရုံနဲ့အမျိုးသားရေးလုံစော်မှုတွေနဲ့အမုန်းတရားပြောဆိုမှုတွေဟာရက်တန်သွားမှာမဟုတ်ဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်။ပြဿနာတွေကြီးထလာရင်ထိမ့်သိမ့်မှုအစိုးရအနေနဲ့အစီအစဉ်တွေရှိတည်တယ်လို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုတက်ဆွေဝင်းကပြောပါတယ်
။အခုထိကတော့ပြဿနာပိုကြီးမယ်လို့ကျွန်တော်အနေနဲ့ယူဆတယ်။ဘာဥရယသူကိုဖမ်းမမိဘူး။နော်ဖမ်းမယ်လို့ပြီးဖမ်းမမိဘူး။ဒါဥရယသူကအခုမှမဟုတ်ဘူး။သူချိန်မှာတခြားလူတွေလည်းရှိခဲ့ပြီးပါတယ်။ဖမ်းဝရမ်းထုတ်ပြီးတော့ဖမ်းမမိတဲ့လူတွေအများကြီးရှိတယ်။နော်ဒီမျိုးဘာသာသာသနာစောင့်ရှောက်တယ်ဆိုတဲ့လူတွေကြားထဲမှာဖမ်းဝရမ်းထုတ်လိုက်ရင်ထွက်ပြေးသွားရပျောက်သွားတယ်။အီဗန့်ကျွန်တော်တောင်တကုံပြဿနာရှာခဲ့တဲ့လူတွေကိုမှခုထိဖမ်းမမိသေးဘူး။အဲ့တော့ဟိုကဒါပေမဲ့အဲ့လိုမျိုးဖမ်းဝရမ်းထုတ်လိုက်ချင်းအကျိုးဆက်အနေနဲ့ရွှေလုံးဖျားမှာခုလူတွေထောင်ထဲချပြီးတော့ဒီတပတ်တပတ်ဖူးတာမျိုးတွေဖြစ်နေကြပြီစပြီးတော့ဒီလူဒီရဲမှာယူသားကျွန်တော်ခုနကပြောခဲ့တယ်လို့ပဲယူသားယုံကြည်ပြီးတော့လာရဲလူတွေလည်းပါတယ်တမျိုးရွေချက်ရှိနေလှုပ်ဆော်ခြင်းလို့လာရဲလူတွေလည်းပါတယ်ဖူးဖြစ်နေကြတယ်အခုငားရနေကြလည်းထပ်ပြီးဖူးပဲလွတ်ကြတယ်အဲ့ခါကျတော့ဒီဟာကိုဘယ်လိုထိမ့်ပါလဲ တော့ပြဿနာကဒါကိုကောင်းကောင်းမကင်တွေ့နိုင်လို့ရှိရင်ပြဿနာထပ်ဖြစ်မှာပဲဟိုပူကြီးလာမှာပဲဘာလို့လဲဆိုတော့ဟန်ပြတ်သွားသွားပြီးဟန်လိုက်သလိုဖြစ်နေတာတကယ်တော့တကယ်လုတ်ဟိုထိထိရောက်လုတ်တယ်ဆိုတဲ့ဟာမှာကျွန်တော်မတွေ့ရအောင်အဲ့တော့ပြဿနာပူကြီးလာလို့ရှိရင်ဒီဟိုကြီးအောင်လဲဖန်တီးရမယ်လို့ကျွန်တော်အနေနဲ့ယူဆရတယ်ပြဿနာပူကြီးလာလို့ရှိရင်ထိမ့်မဲ့ plan တွေအဖူရမှာရှိဖို့လိုတယ်မရှိလို့ရှိရင်ပြဿနာပူကြီးပါလိမ့်မယ်
ပါကပေါင်းတို့ချစ်ကြည်ရေးဆောင်ရွက်နေတဲ့ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်ကတော့ပြိပခါတွေကြီးထွားနေတဲ့ကဘာမှာလူတွေအားလုံးညီညွတ်ချင်းချင်းနဲ့အတူတကအရှင်တွဲနေတိုင်းကြီးဟာအရေးကြီးတယ်လို့မိန်ကြပါတယ်
။ဟုတ်ဦးဇင်းတို့ဘာသာတစ်ခုနဲ့တစ်ခုကြားထဲမှာဟာအားလုံးမေတ္တာတရားကိုအခြေခံပြီးတော့တစ်ခုနဲ့တစ်ခုလက်တွဲညီညာဆောင်ရွက်ကြတယ်ဟေးဆိုရင်ဒါဟာအင်မတန်မှအကောင်းဆုံးပါပဲ။ကဘာမှာလည်းပဲဒီလိုမျိုးသွားနိုင်အောင်ဆိုပြီးတော့ဥပဒေတွေနဲ့အားလုံးတက်မှတ်ပြီးတော့ထိန်းချောင်းကြတယ်ပြီးတော့ဘာသာကောင်းဆောင်တွေအချင်းချင်းကြားထဲမှာတွေ့ဆုံပြီးတော့ညှိနှိုင်းပြီးတော့ဖြည့်ရှင်းကြတယ်။ဒီလိုမျိုးတွေမဖြစ်အောင်ဟေးဆိုတာကအလုံးမှာတာဝန်ရှိပါတယ်။ဒီမှာလည်းပဲဦးဇင်းတို့နိုင်ငံဟာဘာသာပေါင်းစုံဟိုးအရင်ဘရင်တွေလက်ထက်တည်းကနေပြီးတော့ခရစ်ယာန်မွတ်စလင်ဟိန္ဒူဒီလိုပဲအတူတကွပူးပေါင်းပြီးတော့အတူရှင်တွဲပြီးတော့နေထိုင်ကြတဲ့နိုင်ငံကြီးဖြစ်တယ်။ဒါကြောင့်မလို့ဦးဇင်းတို့အနေနဲ့အလုံးဟာအတူရှင်တွဲပြီးတော့မေတ္တာတရားကိုအခြေခံပြီးတော့တရားနဲ့တရားမထိခိုက်ဘဲနဲ့ပဋိပက္ခတွေကိုငြိမ့်စေတဲ့เนาะစကားမျိုးတွေမြတ်တာတရားကိုအခြေခံတဲ့စကားတွေပြောပြီးတော့ငင်းငင်းငင်းငင်းနဲ့တွားတာဟာအကောင်းဆုံးပါလို့ဦးဇင်းတို့အနေနဲ့ဒါဆန္ဒပြုခြင်းပါလေပေါ့
။ဦးရသူကိုတရားဆွဲဆိုတဲ့နောက်ပိုင်းအမျိုးသားကြီးလှုပ်ရှားသူတွေနဲ့တန်ငါတွေဟာရန်ကုန်မန္တလေးမြို့ကြီးတွေမှာစူတောင်းပွဲတွေပြုလုပ်နေခဲ့ကြတာပါ။အခုလိုထောက်ခံသူတွေလည်းအခိုင်အမာရှိပြီးလူများစုအတွက်တိမ်ဆောက်မခံတဲ့ဘာသာရေးအမျိုးသားရေးကိစ္စရပ်နဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအနေအထားကိုချိန်ထိုးကန့်တွေရမှာတော့နိုင်ငံခေါင်းဆောင်တွေအနေနဲ့အတော်ကိုသတိနဲ့ပါပါနဲ့နဲ့ကန့်တွေရမှာဖြစ်ပါလိမ့်မယ
်။ကိုထန်းအောင်ခန့်စီစဉ်တင်ဆက်သွားတဲ့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ကြကြပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်။အလုရှင်နဲ့အလုသမားပြဿနာဖြစ်လာတဲ့အခါသက်ဆိုင်ရာအရက်ဖက်တရားရုံးတွေမှာရင်ဆိုင်ရပြီးဆိုရင်အချိန်တွေငွေတွေကုန်ကြစရိတ်တွေရှိတာကြောင့်အလုသမားတွေအတွက်အဆင်မပြေပါဘူး။ဒါကြောင့်အလုရှင်အလုသမားကိစ္စတွေကိုတီးတန့်ကင်တွယ်ပေးနိုင်တဲ့အလုသမားတရားရုံးတွေထားပေးဖို့အလုသမားတွေဘက်ကတောင်းဆိုနေကြပါတယ်။အလုသမားတရားရုံးတွေမှာဆိုရင်အမှုရင်ဆိုင်ရတဲ့အလုသမားတွေအတွက်တရားစီရင်ရေးအပိုင်းမှာပုံမူတရားမျှတပြီးအမှုရင်ဆိုင်ရတဲ့ကာလလည်းပို့ပြီးတော့မြန်ဆန်လာလိမ့်မယ်လို့အလုသမားတွေကမျှော်လင့်နေကြတာဖြစ်ပါတယ်။အပြည့်စုံကိုတော့မြမခသတင်းအေဂျင်စီကကိုပိုင်ထက်ကတင်ပြပေးသွားမှာပါရှင
်အလုရှင်နဲ့လုံမကြမှာအငင်းပွားမှုတွေဖြစ်လာပြီဆိုသက်ဆိုင်ရာမြို့နယ်ညှိနှိုင်းဖြန့်ဖြေးအဖွဲ့မှာအရင်ဆုံးဖြေရှင်းရပါတယ်အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြေရှင်းရင်ခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီတိအစင်းစင်တက်ပြီးဖြည့်ရှင်းနေတာပါအလုရှင်အလုသမားအငင်းပွားမှုဖြည့်ရှင်းရင်ဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြစ်တဲ့ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလုရှင်တွေကလေးစားလိုက်နိုင်မှုမရှိဘူးလို့သိရပါတယ်အလုရှင်အလုသမားအငင်းပွားမှုဖြည့်ရှင်းရင်ဥပဒေမှာထောင်နှံကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုသမားတွေအနေနဲ့အရက်ဘတ်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်ဒါကြောင့်မို့အလုရှင်အလုသမားပြဿနာတွေကိုမှန်ကန်မြန်ဆန်စွာတီးတန့်ဖြေရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေပေါ်ပေါက်လာဖို့အလုသမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဦးသက်နေအောင်ကခုလိုပြောပါတယ်
။ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ဒီအလုသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ့်တရားရုံးများဖြစ်ပါတယ်ခင်ဗျာအဲ့တော့လက်ရှိကျွန်တော်တို့အလုပ်သမားတွေဟိုရေးခင်းဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုပ်သမားတွေရဲ့အမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျာအဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူးအားကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုပ်သမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်အဓိကကတော့ဒီအလုသမားတရားရုံးနေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြည်ရေးမှန်တိုင်းမှာရှိရတာလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီသုံးခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုသမားတရားရုံးနေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုသမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိရအောင်ထားမလားပေါ့အခုမှဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်내အဆင့်ထားတာပါဒီတရားရုံးတွေကိုပေါ့နော်
တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာတော့ဒါကျွန်တော်နောက်မှာဆက်ပြီးတော့မှဆွေးနွေးရမယ်လုပ်ငန်းစဉ်ပါခင်ဗျအလုပ်သမားတွေအနေနဲ့အရက်ပတ်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်ရိတ်နဲ့အလုပ်ပြတ်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုပ်သမားအချင်းချင်းရိုင်းပင်းကူညီပေးရဲ
ာယုံကိုတွားရပြီဆိုတာနဲ့ကိုအလုတ်သမားတွေအတွက်ကစပြီးနဲ့နာပြီအ ਨੇ ဆုံးတော့သူတို့အလုတ်မလုတ်ပဲနဲ့ဒီတရားယုံချင်းတွေကိုတွားရတယ်အဲ့ဒီမှာယုံတစိတ်ကောင်းနေရောကုန်ကြစိတ်ဒီရောရှေ့နေမငားနိုင်တဲ့ပြဿနာတွေရောဆိုတော့ကျမတို့ကတခါတလေကြာရင်အလုတ်သမားပြဿနာတွေကမှန်နေရနဲ့အလက်လျှော့ပေးလိုက်ရတဲ့အခြေအနေမျိုးတွေအများကြီးဖြစ်လာတယ
်အလုတ်သမားတရားယုံတွေပေါ်ပေါက်လာဖို့ကလည်းစနစ်တစ်ခုအနေနဲ့တိဆောက်ရမှာမို့အချိန်ယူပြီးစနစ်တကျဆွေးနွေးလုံဆောင်သွားတဲ့လို့လဲမခခကပြောပါသေးတယ
်လေဘခော့ပေါ်ပေါက်ရေးလို့ပြောလိုက်လို့ရှိရင်ကျမတို့လွယ်လွယ်နဲ့မရပါဘူးဘာကြောင့်လဲဆိုတော့ကျမတို့ကစနစ်တစ်ခုကိုတိဆောက်အောင်မှဖြစ်တယ်အဲ့စနစ်တစ်ခုလွဲသွားပြီဆိုတာနဲ့အာဂတိတရားကြီးကလည်းပို့ပြီးကြီးမားလာနိုင်တယ်လို့ဆုံးရှုံးနှစ်နာမှုအများဆုံးကလည်းအလုသမားတို့ဖြစ်သွားမယ်ဒါကြောင့်ကျမတို့လွယ်လွယ်နဲ့တော့ဆုံးဖြတ်လို့မရဘူးဒါပေမဲ့လည်းအော်နောက်မှပဲနောက်နှစ်ပေါင်း20ကြာမှ30ကြာမှ10နှစ်ကြာမှ15နှစ်ကြာမှဆိုတာတော့လည်းကျွန်တော်တို့လုံးလို့မရဘူး။ဘာကြောင့်လုံးလို့မရအောင်လဲဆိုတော့အခုအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကြောင့်ပဲကျွန်တော်တို့အဲ့ဒီလောက်အကြာကြီးသွားလို့တော့အဆင်မပြေဘူးပေါ့နော်။ဒါကြောင့်အများကြီးလုပ်ဖို့တော့လိုပါတယ်ရှက်။တပြိုင်တည်းလုံးဝမှရှိရဲ့။တစ်ဆင့်ဤတစ်ဆင့်လုံးဝမှရှိရဲ့
။အလုသမားရေးရပြဿနာတွေကိုကုညီဆောင်ရွက်ပေးနေတဲ့ We Generation Network အနေနဲ့2019-2018ခုနှစ်အတွင်းမှာအလုတ်သမားရေးရအမှုကိစ္စ200နီးပါးအထိဖြည့်ရှင်းပေးခဲ့ရပြီးရောကျင်းငွေ 3,000 ကျော်ကိုရရှိအောင်ကူညီပေးနိုင်ခဲ့ပါတယ်။အဲ့ဒီ Regeneration Network ကဒါရိုက်တာကိုနန္နာစစ်အောင်ကတော့အလုတ်သမားတရားရုံးတွေမှာပါဝင်ရမဲ့သူတွေကအလုတ်သမားဥပဒေနဲ့သက်ဆိုင်တာတွေကိုအကျွမ်းတဝင်ရှိနေဖို့လိုတယ်လို့လည်းပြောပါတယ်။
တော့ဒီဥရီဥရီရန်ရိုက်စကြီးကိုတုံးနေတယ်ဆိုရင်တစ်ဆက်တစ်ဆက်လက်ရှိတဲ့စီရင်တုံးတွေတုံးတဲ့တရားသူကြီးတွေရှေ့နေတွေအားလုံးမရဒီစနစ်ထက်မှာယဉ်မားလာပြီးမှဆက်ဖို့လွယ်မှာပေါ့နော်လက်ရှိကျတော့ဟုတ်ကျွန်တော်တို့ကဘာလို့ဒါကြီးပြောနေလဲတရားဥရောတဲ့အမှုတွေကိုကျွန်တော်တို့ပြီးကြည်ပြီးလို့လီဘာနွန်နဲ့ပတ်သက်တဲ့ကိစ္စတွေတရားဥကတအားကိုခက်ခက်ခက်ခဲနဲ့ဟိုဖြစ်နေကြတာဒီလီဘာနွန်လို့ပြောကြတာဒီဥရီတွေရဲ့တဘာဝတဲ့ဟိုဘက်ကတရားဒီပြီးဥရီစနစ်မှာပါဝင်တဲ့လူတွေကရှင်းလင်းလင်းကိုနားမလဲဘူးတော့ကျွန်တော်တို့သိနေတာဒါကလက်တွေ့ပြဿနာပဲလက်တွေ့ပြဿနာဖြစ်တဲ့အတွက်ဟိုဘောကအမှုတွေကနေတိုင်းဘောလူတွေအများကြီးရဲ့ဘောကနေတောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတချို့ ware ကိုအတင်းဟိုစီကူမင်းနေတယ်။ဘာမှတခုရှိတယ်။နောက်ကလာမှမလို့လာဟိုနောက်ကလာမှလိုကောင်းလို့လာ။နောက်ကလာတော့ကျွန်တော်တို့လိုတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတခါလေးပြင်ထားတဲ့လေပေါ့နော်။ဘာသာဥပမာပေါ့ဗျာ။အဲကတရားစီရင်စနစ်ကြီးတစ်ခုလုံးကလေဘာလောကိုကြွချင်းလာပေါ့။လေဘာလောမှာဟိုလာရှေ့နေဒီကိစ္စဘလို့ကောင်မှာကျွန်တော်တို့လုံသွားပြီပေါ့ဗျာစဉ်းစားပြီးမလဲပေါ့။အဲအဲ့ဒါကြီးကကျွန်တော်တို့စဉ်းစားထားတဲ့လေကိစ္စတွေပေါ့
။လက်ရှိမှာလည်းအလုတ်သမားတွေအလုတ်ထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုတ်သမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါတယ်။အလုတ်ရှင်တွေအနေနဲ့ခုံသမားတိကောင်စီဆုံးဖြတ်ချက်အတိုင်းအလုတ်ပြန်မခန့်တော့ဘဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြေရှင်းနိုင်တဲ့အလုတ်သမားတရားရုံးတွေကိုလိုအပ်နေရပါ။ကျွန်တော်ပိုင်ထက်ပါ။မြင့်မခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ။
မြန်မာခသတင်းအေဂျင်စီကကိုပိုင်ထက်တင်ပြသွားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွမှုပေါ်ပေါက်ခဲ့ပြီးနောက်ပိုင်းတစ်နှစ်မှာတရုတ်နိုင်ငံဘေကျင်းမြို့တော်ကတရမန်အရေးခင်းကလည်းဒီသတင်းပတ်ထဲမှာပဲနှစ်30ပြည့်သွားပြီဖြစ်ပါတယ်။နှစ်နိုင်ငံလုံးမှာဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကြောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အုံကြွမှုနှစ်ခုစလုံးကိုအာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုကွဲပြားမှုတွေကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေဒီတက်ကြွလှုပ်ရှားသူတွေကိုဘက်ကနေပြီးတော့ဒီသင်ငန်းစာယူစရာတွေနဲ့ပတ်သက်လို့ဆွေးနွေးကြမှာဖြစ်လို့စောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပြချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇွန်လ8ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။စီစဉ်သူကိုအောင်လွင်ဦးနဲ့တူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစားလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့တရုတ်နိုင်ငံကတရုတ်နာမည်နဲ့မြန်မာနိုင်ငံကရှေးလေးလုံးလှုပ်ရှားမှုတွေရဲ့အကျိုးဆက်တွေကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာရှေးလေးလုံးအောင်ချမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကြုံရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတရုတ်နာမည်အရေးခင်းရာဒီသတင်းပတ်ထဲမှာပဲနှစ်30ပြည့်ပါတယ်ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကြောင်းသားလူငယ်တွေဦးဆောင်ခဲ့ကြတဲ့လှုပ်ရှားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွင်းတာခံရပါတယ်ဆိုတော့ဒီလှုပ်ရှားမှုတွေရဲ့လက်တွေ့မှာအခြေအနေဖြစ်သွားခဲ့သလားဒါမှမဟုတ်လေအပြောင်းအလဲတွေအတွက်ဒီဇုံတရားတွန်းအားတွေဖြစ်ခဲ့သလားသင်ခန်းစာယူစီရဘာတွေကျန်ခဲ့သလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးအခက်အခဲပုံစံတွေဖြစ်ကြတဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP မြန်မာရဲ့ကနေဦးအောင်သူငယ်နောက်တစ်ခါတရုတ်နိုင်ငံအခြေစိုက်ဒီမြန်မာအရေးသုံးသပ်သူဖြစ်တဲ့ဒေါက်တာလက်ကျော်စောတို့ဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံစံတွေဟိုဒီလှုပ်ရှားမှုနှစ်ခုရဲ့နောက်ခံအခြေအနေတွေကိုသုံးသပ်ချက်ကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီကိုအောင်သူငင်းဆွေးနွေးပေးပါလားခင်ဗျာကိုအောင်သူငင်းကိုယ်တိုင်လည်းဒီရှေးလေးလုံးကာလာဒီမှာဖြတ်တန်းခဲ့ပြီးတဲ့သူတယောက်အနေနဲ့ဒီတင်းကျက်တဲ့အုပ်ချုပ်မှုတွေအောက်မှာပဲဖြစ်ခဲ့တဲ့ဒီလှုပ်ရှားမှုတွေမှာပေါ့လေနိုင်ငံတကာအနောက်ဆုံးမှာအာယုံဆိုင်ခံခဲ့ရတဲ့အထိဖြစ်ခဲ့တယ်ဆိုတော့ဒီလှုပ်ရှားမှုတွေကိုအဓိကအဖြစ်ဘလို့အကြောင်းရင်းအရာတွေကစစ်ဆော်ခဲ့ရလဲလို့ကိုအောင်သူငင်းသုံးသပ်နိုင်မလဲခင်ဗျာ
ဟုတ်ကဲ့ဟိုမြန်မာပြည်မှာတော့ကျွန်တော်တို့က1988မှာစတယ်ဆိုတော့ပေါ်ပြီးတော့ဟိုအစောပိုင်းဖြစ်တာပေါ့နော်ဆိုတော့အထူးသဖြင့်တော့ကျွန်တော်မြင်တာတော့ကျွန်တော်တို့ဒီမှာဖြစ်ခဲ့တဲ့အထူးလူကြီးကြက်တဲမှုကြဆင်းရဲတာရောကျွန်တော်တို့တိုက်ကြည့်တဲ့ပုံပစ္စည်းတွေရှားပါလာတယ်နောက်တစ်ခါဒီစနစ်ကြီးကအလုံးမဖြစ်ဘူးလို့သိလာတဲ့အခါကျတော့ကျွန်တော်တို့ဒီဘက်ပေါင်းစုံအခြေအနေတွေကြောင့်ဖြစ်တယ်လို့ထင်ပါတယ်ဆိုတော့တရုတ်ပြည်မှာကျတော့အခြေအနေကတမျိုးပြအဲ့တော့1900ကျွန်တော်တို့80နှောင်းပိုင်းပေါ့နော်ဒီကျွန်တော်တို့တိတ်ချောင်ဖိန်ဥဆောင်ပြီးတော့ဒီပြည်မှာပြည်ဝင်ကြောင်းလဲမှုတွေစနေပြီစားတဲ့ချိန်မှာပဲဒီတရုတ်ပြည်မှာကဘာဖြစ်လာလဲဆိုတော့ဒီကျက်ကိုပိုပြောင်းသင့်တယ်ဆိုတော့အမြင်လည်းရှိပါတယ်နောက်တစ်ခါဒီတရုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွာကိုဖုံးတော့တရုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွာကိုဖုံးပေါ့နော်တည်ွားတဲ့ခါကျတော့သူ့ရဲ့အာသုဘကိုအကြောင်းပြုပြီးတော့ဒီလူငယ်တွေကျောင်းသားတွေကဆန္ဒပြတယ်အထူးသဖြင့်တော့ခွာကိုဖုံးကဒါပြည်ဝင်ပြောင်းလဲရေးရဲ့ခေါင်းဆောင်ကြီးဖြစ်သူတို့အပြစ်မှတ်ပြတာပေါ့ဆိုတော့အဲ့တော့ဒါကပြောမဆိုရင်တော့တရုတ်ပြည်မှာကတော့ဒီကြောင်းလဲမှုကတစုံတရာစနေပြီဒီပြီးတဲ့ခါကျတော့မှကျွန်တော်တို့ဒီလိုဟိုဆန္ဒပြပွဲတွေဖြစ်လာတာပေါ့နော်အဲဤကုန်းချုပ်ကတော့ပြူပါတယ်ခုနလို2ခုစလုံးကအကြမ်းဖက်ဖြူခွဲခံခဲ့ရပါတ
ယ်ဟုတ်ကဲ့ဆီမဒေါ်လာကျော်စောခင်ဗျာအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့ဒီဟိုလှုပ်ရှားမှုနှစ်ခုစလုံးနဲ့ပတ်သက်လို့ပေါ့လေအဓိကစိတ်ဆော်ခဲ့တဲ့အကြောင်းရင်းတွေကဘာလဲလို့များဆီမအနေနဲ့သုံးသပ်လဲခင်ဗျာ
အဓိကကတော့အခုနဟိုဥအောင်သူငင်းပြောတာအဲတော်တော်ပြည့်စုံတဲ့လောက်ဖြစ်သွားပါပြီတခုပါပဲဟိုအဲ့ဒီဟိုအဲ့ဒီကျောင်းသားတွေအဓိကထားပြီးတော့ဆန္ဒပြတာဟွာကူဖုံးမဟုတ်ဘူးဟူရောက်ပန်းမှာအထွေထွေအတွင်းမှုဟူရောက်ပန်းဟူရောက်ပန်းကဟိုသူကဟိုနေပါလေပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အကြီးကျယ်ဟိုရှေ့ဆောင်ခဲ့တဲ့လူဖြစ်တော့အဲဒီတရုတ်ဒီ begin တက္ကသိုလ်ကစတာပေါ့နော်အဲ့ဒီဟို Tiananmen Square မှာသူတို့ begin တက္ကသိုလ်ကစပြီးတော့ဒီပြုပြင်ပြောင်းလဲမှုတွေကိုရပ်လိုက်မှကြောက်တာဆက်လက်ပြီးတော့လှုပ်ဆောင်မှုတစ်ဖက်ကအကြီးကျယ်တိုက်တွန်းလာတာအဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီလိုတေးအစိုးရပြောတာတွေကတော့ဒီလိုရှိတယ်1988ခုနှစ်မှာတိတ်လျှောက်ပင်ခုနကပြောသလိုတက်လာတဲ့အခါမှာဒီတကားဖွင့် policy ပြုပြင်ပြောင်းလဲရင်းနဲ့တကားဖွင့် policy လုပ်ရင်တကားဖွင့်လိုက်လို့ရှိရင်လေကောင်းလေတန်လည်းဝင်မယ်ထို့အတူပဲအဲဘယ်လိုခေါ်မလဲချင်းလေးရင်းတွေလည်းဝင်မယ်ပေါ့ဗျာမကောင်းတဲ့အကျင့်တွေလည်းဝင်လာမယ်ပေါ့အစိုးရတွေကအဲတိတ်လျှောက်ပင်ကတော့တတိပေးတာပဲ ตัวเลยเออแต่แกเราพูดงูมาพูดมุ้งส่วนเราเลี้ยงเลี้ยงแล้วมวยมุ้งเชียงแล้วมวยมุ้งบ่เออแต่ก้าพูดไล่เดี๋ยวสุดตัวเออยันนี่เลยยันเชียงนั่งงานยันนี่เลยนั่งงานก็พูดเสียยันนี่เลยอากงลงเคลื่อนไปเวลาเลยเคลื่อนเวลาไปเลยคำว่าดูเลย อธิบดีนี่อะไรปูปีโร่มีอะไรบ่มีอะไรคำว่าตัวทั้งปีเขียนเอาใจนี่มุ่ยอยู่เลยตัวปัวกันเนี่ยตัวตัวเลยทั้งปีที่เนี่ยตัวกูสู้นี่เลยจริงๆพี่ดาวเออไอ้ที่มาเดียวปีก็มีเนี่ยปฏิทินมาเลยตัวที่เออแต่ไม่ยุ่งยากแต่มาเมียเนี่ยที่พี่เป็นพี่เลยแต่มาเมียใจพูดอย่างเป็นทางนี่แหละพี่ดาวเออแต่ไม่ยุ่งยากแต่มาเรื่อยสุดละก็มีอะไรตัวตัวยังจูซี่ว้าวก้าวไปจ้าละพี่ดาว เออที่กับผมบอกเลยสิเออเปียร์เมนต์รีฟอร์มสมาร์ทอีกพอพี่เป็นพี่เลยสภาเรนเนี่ยเออรูปที่บักข้าพี่มาที่พี่ตั้งนับปอร์อะไรโอเคเออที่พี่ตั้งนับปอร์เรียกมาสบายมาสวยงามกว่าไงเลยที่โบตัวเย่อันนี้จะที่ตัวมีพี่มูเล่หัวพี่หันสวยนุ่ยนี่รู้มาเป็นแต่ที่สวยพี่บอกเออพี่ยกอะไรเวลาเลยพี่ยกอะไรเวลาละอุ้มมาพี่ที่อเมริกาหัวเล็บที่ยกทุ่ยลูกหามีเตล่าละ
อเมริกาหัวเล็บที่ยกทุ่ยลูกหามีเตล่าละน้าอุกชาโมยเอยกปงยูพีเอสซีพิจารณาไม่รีบบอกว่าเออพี่ดูรู้ว่าเลยไปมาเท่ากันเราพิจารณามาพิจารณาอะไรรวยตัวเราบอกโอเคน้าทุกคนเลยโอ้ยมันงั้นเนี่ยเนี่ยเลยเชียร์เนี่ยกว่าใช่หรือที่มาเลยดูว่าพิจารณาโอ้ยเจมาร์พิจารณาสิโอ้ยรู้เรื่องสารคุณน้าที่สารคุณมาอาการตอนนี้พิจารณามีพิจารณาหรือ เทมาเลยมีมันงั้นเช่นนี้จ้ารู้แต่ในงั้นเราตายได้เลยป่าลาจ้าเลยลูกชามุสโรลูกชามุตัวนั้นเนี่ยเนี่ยเราคุยเนี่ยตัวเลยตอนนั้นเราจะเอาตัวก็มีน้าเสียมาที่สะสมทับยาตัวเด็กเช่นนั้นไปตลอดมีมันงั้นเป็นมาเจ้าเงี้ยเนี่ยไปตลอดกวางตุเนี่ยอยู่เจ้าหน้าสุนุยเจ้าเงี้ยเจ้าหน้าลูกชามุเบาดีอันนั้นไปนี่ไปก็รู้ที่ลูกชามุโอ้เชื่อมงเล็บเชื่อมงเงี้ยเลยโอ้เช่นนั้นมาไปตลอดพี่เราได้แต่งบีดูเจ้ามีสิ่งเลยลูกชามุแ mah, atau pihup pihup mah, atau tiga mah boleh. Tiga mah itu, atau tiga lama. So ini dia cawan ini, atau kebebasan kita lah kau tu ni.
Okay, tu lah. Mungkin mah jangan lupa dia yang bujuk dia hal ni mana, dia mahu mesti dia jangan tui lah, wano. Tui yang kajar lah, tuh mesti dia di sana ni aisy barai. So tu lah, dah memang dia itu, memang hal ni sih, tapi itu kau tuan ni ni tu, tu zong dah dah ni sih. So dah memang aisy ni lah, jangan lupa, memang mah jangan lupa, jangan lupa aku jauh nak buat. Lawan dengan ini kan sendiri atau pilihan mana, so di luar tu boleh ni jangan lu mesti nak mahu buat cikkan sah, lupa saja ni tu boleh. So itu, aku mesti ni 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 ada nak pergi sini so nak kemas. So dah ini jangan ni ada, aku cuci malu ada ni tunggu ni jadi sura ni sama dengan ada cukup dah luar. So nak kuat jangan jangan lu ah, berjuang dia pun ni ada macam mana. So di sini ni mah jangan lu tidak, anak aku bukan beli zaman ni so, sehingga dia boleh luar kemas.
Okay, kau tu nyi suni aja semua. Jadi nanti suni waktu aku saya tak pipo bi suni tarai pukul cula si barai. Jinzau sar zamaro kau wna insulah pukul batu ar satroli si barai. Masuk mohon pergi abang kau.
Tiup negara tiada memiye kini tungsi bine memang negara itu tangguya sesesi demokrasi orang zaman ini pada biro di luar zaman leha zaman ini mabe pada tidak yang lah. Negara ini yesi jauh yaitu kumya pikirlah suraku suni jemari aduh pengaruh memang negara ini silau yerobon sesa biro kini sesa bawa luar zaman ini jangan luar zaman ini sana topo berleha zaman zaman abori mabe kabine. จำนวนเรื่องในงานเย่ในงานเย่สิวายลุ่มมือเปล่าเลยมุ่งเส้นได้กูอยากขโมยชีเร่ลุ่มยิ้มบาร์เลยดีจะทำกูอยากเชื่อเชื่อลูกชายมือฮะยามานงานเย่ดีลูนี้เนี่ยมาแบบย้อนกับพากาตีบุนนั่งเนี่ยในเนี่ยปีเรื่อเชนดีกูในงานกาเนี่ยตีเอาพิจารณาในงานเอ็ดเว่ในงานกาเย่พี่อาเป็นมุ่งโต้ตระโต้ลาบีโร่เสียสุยากูอธินาสิเกบาร์เลย ปุ่มีรอยบาร์ก้ารอเสียสุยาเย่พงพิธาเรลุยดีกูอัตบ่าวมีอาจว่าสิเขามีรอพอทุกเคราะห์เจ้าเอริบัตรายเงี้ยเฉยที่ก้าวหนีเกเรอู้เนื้อเวเนอเมริกาสั้นใหญ่ชดกุยดคูพิจวากเกเรลุมยิ้มบาร์เลยเสียสุยาเย่ลุยดีกูพี่เอ็ดคูจินซีทาวพิอาเบียสุยนาวปอลุยปีบีโมมลุยกูเรเฉยเนม่าที่ลุมยูยังเห็นเชลุจาวนาปีดูเรียสุลุอันเดน่าเคลุชามุฮาเสียสุยาเย่พี่เรอุชมุปงซันเน่ในเงินกาบอมาตลุเววาระพิอันชิมุกู กองกองจีมีมังทุบยานในเก็บอะไรถ้าเจ้าอคุลุมิโอเจ้าหน้าลูกชามุลูดูลูกชามุเย่เกียกู shop bobby of a dot de musura, the manga that the piabida chapare, lu yungi bare, the tangoya, shisha shikuni, now bangari salu. Nangaraya Sanyanama, say soya anine, a tina lagere, suragaro. Say ochamuya, yakamu kalayare, a chup, yabyakeare, goze kune, muse at the lugere gochi on the tina mare. Pachale, so throw the tree, a tree a call, pinya ye ye ye. Nangaye ye 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 ha, kuni do me. Nangaraya sasangwe me, piasi kalayalu babe. Now the cougar on the town course, she wired dola ye be chapare. Kimmy Nibianet, the rain chalet a coon in a DJ Lo Shamugaro, second name ya online boy yawn in a chapa. Beer DJ ha, a digger mainstream bada ye pite, Buddha badago. Say so ya need a say coyare, a chalet pity barry. Down let on a Nibianay at Taugune. DJ ha po gimala ye say so ya need a say ye lay nanga yigani talkwa wu kabare. DJ Maro kabata, I wai ha, she's a shit up bobby and where to go. Can you sign me to ask barry? Tariye at Josaha, a nezo, the township Puezibo. Now the house at them up down Lelare, Nagaye Yaladigo, the Sodia Lamogere, so a young man and the Amishibao. Down Le Muriha, a chigger at Jauye to Kunejap Pibola Ramahopede, a Jauye de Bowso be that Pibora Jau, Dilo Loshamu Taye Ago, Shobatu at the Mulu Bibibare.
Okay, Jesuva, now General Tima. สนุนนี่แหละเฉยมาว่าดิเฟซบุ๊กก็นี่ตะแยกเราไม่แช่ปีนี่แหละจุเลยด้วยบาเนี่ยอุตุสุเลยอะคาวเปอร์ชินน่ะตัวว่ามีมานักงานอาณาชินเนี่ยก็อะไรโกจูไปเสียอะไรพี่ตัวด้วยบ่มาไม่รู้สนับปัดจ่าดาพอสนับปัดจ่าอะไรไอ้เป่อเนี่ยชื่อเก๋ว่าเลยตัวมาแช่ปีไปเลยสรุปจนตัวที่ซ้อๆสนุนนี่ตัวเลยตัวชินเนี่ยไม่แช่น่ะปัดไปแล้วเสียไปสนุนอยู่นะเราดีสนับปัดลูกช้ามูรีเนี่ยน้อเสร็จด้วยอยู่เสร็จดิบ่เนาะสรุปดีลูกช
ြတာကကျွန်တော်တိုင်းပြည်ကတကားပိတ်ထားတဲ့အခါကျတော့တကားဖွင့်မှာဆိုပြီးတော့ဟိုဆန္ဒပြတာပေါ့နော်ဆိုလွတ်လပ်ခွင့်တွေကျွန်တော်ဒီမိုကရေစီအခွင့်အရေးတွေလိုချင်တယ်လေဆိုတော့ဒါပေမဲ့ဘာဖြစ်သွားလဲဆိုတဲ့အခါကျတော့အဲ့တော့အနာသိမ့်ပြီးတဲ့အခါမှာဒီအနောက်နိုင်ငံတွေကလည်းစီးပွားရေးပိတ်ဆို့တယ်ကျွန်တော်တို့လှုပ်ရှားတဲ့လူတွေကလည်းပြန်တောင်းတော့ပြောင်းပြန်ကြီးပြန်ဖြစ်သွားတယ်ဒီနိုင်ငံကိုတကားပိတ်ပါဆေးဆူရမလို့တကားပိတ်ပါဆိုရဲအာမျိုးပြန်ဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်ချင်တဲ့တစ်ခါကဝန်ရဲစရာကောင်းလည်ခင်ပါတယ်ဆိုတော့တရုတ်ပြည်မှာလည်းအလားတူပဲဒီခုနတီယန်အမင်ကိစ္စတွေဖြစ်ပြီးတဲ့အခါဖိအားပေးပါတယ်ဆိုတော့တရုတ်ပြည်ကတော့အင်အားကြီးနိုင်ငံဖြစ်တော့အများကြီးဟိုခံစားတာပေါ့နော်ကျွန်တော်တို့ကတော့ဒီဖိတဲ့နိုင်ငံဖြစ်တဲ့အခါကျတော့ဒီပိတ်ဆို့မှုတွေကပိုခံရတယ်ဆိုတော့နောက်တစ်ခါကျတော့လည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လမ်းကြောင်းကတလွဲထွက်သွားတာပေါ့နော်ဆေးဆူရကိုယ်တိုင်ကလည်းခုနပြောတဲ့ဟိုတိုင်းပြည်ဖွံ့ဖြိုးရေးတက်ဆိုင်သူ့ရဲ့ဟိုအာဏာတည်မြဲရေးခိုင်မြဲရေးပေါ့နော်ဒီဘက်ကိုပိုဆွားသလိုဖြစ်သွားပါတယ
်ဟုတ်ကဲ့ကျေးဇူးပါဆီမဒေါ်လာကျော်စောအမြင်ရောခင်ဗျကျွန်တော်တို့ဒီလှုပ်ရှားမှုတွေကြောင့်ထင်တာမြင်တာပေါ့လေနောက်ဆက်တွဲအကျိုးဆက်တွေဖြစ်နေဘာတွေများတွေးမိလဲဆီမ
အဲ့ဒီမိကုံးကိုမဖြေခင်အခုနဟိုကိုအောင်လွင်ဦးပြောသွားတဲ့ဟိုပီကင်းထီယာမင်အရေးခင်းကပီကင်းမျိုးတွေမဲ့ဟိုဒေသကွက်ကွက်ကလေးမှာပဲဖြစ်တယ်ဆိုတာမဟုတ်ဘူးဗျတပီလောက်ဖြစ်တာတချို့နေရာတွေမှာလည်းတော်တော်များများဖြစ်တယ်ဒါမဲ့ပီကင်းလောက်မကြီးကျယ်တာ
ဟိုမြန်မာနိုင်ငံလောက်လို့တော့မဖြစ်တာပေါ့နော
်အဲဆန်ဟိုင်မှာလည်းဒီလိုပဲဖြစ်တယ
်
ဆန်ဟိုင်ကဖြေရှင်းတဲ့အခါမှာဒီပီကင်းလိုဟိုဘယ်လိုခေါ်မလဲအကျန်းဖက်မဖြစ်ရှင်းမဲနဲ့အဲကျောင်းသားတွေနဲ့အုပ်ချုပ်တဲ့လူတန်းစားနဲ့အပြန်အလှဆွေးနွေးပြီးအပြန်အလှဖြစ်ရှင်းပြီးပြည်ပြည်လဲလဲဖြစ်သွားတာဒါကြောင့်မလို့ဆဟိုင်ကအဲတုန်းကအုပ်ချုပ်နေတဲ့ကျန်းစစ်မင်းတို့ကျူရုံကြီးတို့ကနောက်ပိုင်းမှာဘဟုကခေါ်ပြီးတာဝန်ပေးခြင်းခံရတာပဲနော်အဲ့တော့အဲ့ဒါတခုနောက်တစ်ခုကခုနခင်ဗျားပြောမေးတဲ့မိကုံးကိုကျွန်မဖြေရတယ်အဲ့ဒါဖြူဖြိုခွဲတဲ့ဆန့်ကျင်ခြင်းခံရတဲ့အစိုးရခြင်းရဲ့စေတနာမတူတာဗျအဲ့တော့ခွန်င်းကတော့ကျမတို့ဗမာအစိုးရကတော့ပြည်တဲ့အတိုင်းပဲစစ်အစိုးရရဲရဲစစ်စစ်နောက်မလုံနိုင်အောင်ကိုဟိုချပလိုက်တာပြီးတော့ပို့ပြီးဆိုတာကဒီကျောင်းသားတွေကိုတခါတည်းကွဲပြားသွားအောင်အဲအနာဂတ်ကြီးတစ်ခုလုံးပြက်သွားအောင်လုပ်ပလိုက်တာတရုတ်ကတော့ तू ကဟိုသူ့ရဲ့ तू မှားတဲ့ဟာတွေကိုလည်း तू ကသိလေပြင်းတယ်အဓိကတရုတ်ကွန်မြူနစ်ပါတီဒီတရုတ်အစိုးရရဲ့အားကောင်းချက်က तू က तू မှားပြီဆိုရင် तू ပြင်တာပဲအဲ့တော့ဒီကျောင်းသားတွေတချို့ကတကယ်ကိုစေတနာမှန်နဲ့ထောက်ပြတယ်ဆိုတာ तू လက်ခံတယ်ဒါကြောင့်မလို့တချို့ကျောင်းသားတွေထောက်ပြတဲ့အချက်တွေပါနေအကုန်လုံးတစ်ပြေးပြေးအဲအဲ့တော့ ดีเช่นเช่นกูรู้ว่ารู้สักจีนี่จีนมุดตัวนั่นยี่ปีกาซาพี่โตเดี๋ยวปีมากาซีวายยาเลยยันจ่าเลยดีเดียวอุริยาดีอากงลงใต้ปีชกทวีปีเพี้ยนนี่เลยเช่นซีวายยูมันเนี่ยเปลี่ยนแต่เอาลงนี่ยาเลยเช่นพี่โตตัวว่าดีฮารีกาสนิมจ่าอุปเอร์ ปีดูรูรูปูปีโรคนี้ปีว่าเอ๋เช่นเช่นปีว่าเนี่ยเดี๋ยวกูมีเนี่ยปาร์ตี้ตุ๊ดเดียวเว้ตุ๊ดเอาช่องนี่เราปีดูรูรูเล็กขนาดเราตัวปีดูรูรูใจเด็ดล้านเซนิวตัวจะพีพีชาปีดูทุกทุกเพียงปีดูรูรูนี่ใช้มือบัวกาวลาซีปีนี้มาเล่นตั้งในเดือนเนี่ยดันดูพีจะมาเย่ไปเอลูฮามิวเรปปีดูเรียดีดันดูนี่มีอะไรสุราขันยามาตัวใส่ชั้นเราเอ๋อเนี่ยใช้ใส่ตัวยาซะ เบสของอาตัวพิมพ์ชุดตัวเดียวแต่พี่วิจะพี่วิเล่าอะไรกันมาตัวปูนิ่งแล้วครับปูวิแต่ก้าวคนนี้พิมพ์ตัวแล้วปูวิโรแต่ก้าวคนปอลสิ่งเลือดตัวใครไงมามาเล่าไรไหนเนี่ยเอเรียนี่ยาอะไรกูยี่ดีอาลุงโมเลตัวปีดูรูรูจูบออกมาตัวปูวิโรต้องไรไหนเนี่ยแต่จำรู้ที่อยู่กับที่คนเองอ่ะไปเลยที่ที่ยามเอเยคิงอ่ะไปเลยที่คนเองอ่ะ เดี๋ยวสุยาจะพิวเปลี่ยนแปลงเลยบ่จะปูปีตัวตัวเล็กๆลูกผุดเพี้ยตัวเลยปมาปีอาเชลีลงเอเยคิงอะไรจะมาหรอเจ้าส่งช่องเนี่ยลูกจะข้ามมาไม่ถึงมูแต่หาปมาปีดูลูกคุณอาหูสามาปาตัวเลยแต่พี่วิจะพี่วิจะเส้นวิจะเส้นโอ้ดีเสียนาเชียนเส้นเนี่ยได้เพี้ยยได้ป่วยดีดีไลน์เนี่ยแต่พี่วิไม่เอาไม่เป็นไรเลยกิจสาบะขมยาเชลีลงยาวมาซาลายพิวป่วยตัวละไปละมาหมดเลย เอ้าจำรู้นักข่าวสารมาเลยนักท่องคงนั่งอ่านยี่ขีนี่อ่ะแต่ยี่วิกงนั่นเองแต่สมพิษไปเลยครับเสร็จแต่ก็เลยตู้นี่เนี่ยก็ที่ได้สัตว์ตัวลูกมาพิบูสระสมพิษจะจับตัวลูกไปปีดูรู้อะไรงารูปดอมังงมขันอวุสระสมพิษจะจับตัวแต่จำรู้นักท่องเชื่อพูดสิบูรูปารูพิลาปีก็เสร็จแต่ก็เนี่ยนักส่งเมื่อสุดเลยคนนี้บอกยาวอะไร
เออเบย์โตนายเบย์พี่เบย์ลูกชามูเบย์พี่เบย์ปะทอมาชีนีมาพี่บุตัวเย็ดด้วยดีอะแต่พี่เบย์ปงปงปงปงไปแล้วเบย์พี่เบย์เดี๋ยวพี่ด้วยเลยเดี๋ยวลูกจะข้าวเป็นปอลสีเออพี่เบย์เปียงเลยปอลสีปูมูเอาเมียมูเดี๋ยวต้องอาเปย์ตลอดประมาณพี่ด้วยเลยดีสุดอันนี้เนี่ยน่าสุภาพมีอะไรต้องอาเปย์กันแล้วเบย์โอเคเสร็จมาแล้วจะต้องสุนีจะชี้ว่าจะนั่งรู้สาเปย์ปูบีสุนีทั้งเลยแล้วสารจะเอาเลยชีนีไปเลยมาทุยสุดแล้วก็
มาคนอยู่พับจะไปวางเขาเกษตรยามมาเตี้ยวองจวนเหล่าชาวมุนคุ้มสั่งลงชี้นี้พี่ตัวเรือลุ่มยูซาบะพระเจ้าเลยสุรอแต่ยามหูดันดียันเนี่ยนิมยาตัวตั้งเปลี่ยนแต่ยามหูตะคุ้มสิสิ่งที่สุรเนี่ยนิวเดนเย่นิยามมาเนี่ยนิพยาเยตยาโรมาเลกันเนี่ยกันรู้เย่จังจูสัสมุต้องเปลี่ยนมุยาเลชี้เช่นเดียกูตีลิ้นพบยาทาบีพิโลแต่พักกับปีดูอปอมเตียปิโลทาร์เออาณาบันรู้เย่สู้จูเนี่ยมียาจูด้วยกูจูส่งนินาคันจังตาปีดูรู้เย่สิรนามันยาเ
နှစ်ခုစလုံးတို့ရဲ့ရလတ်များအထင်ရှားဖြစ်ပေါ်လာမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်။ဒါကြောင့်မြမရှစ်လေးလုံးအောင်ကြွလှုပ်ရှားမှုရောတခြားမြည်သည့်လှုပ်ရှားမှုမဆိုအချီးနှီးဖြစ်ပြီးပျောက်ပြက်သွားတယ်ဆိုတာမရှိပါလို့យေတာထားပါတယ်ရှင်။
โอเคကျေးဇူးပါနောက်ထပ်စာတောင်လည်းရှိနေပါလေကျွန်တော်အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗျ
တရုတ်နဲ့မြန်မာအကြောင်းသားတွေရဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်လှုပ်ရှားပုံချင်းရောအာဏာပိုင်တွေဘက်ကနှိမ်နှင်းပုံချင်းတွေပါတူးညီနေပေမဲ့မြန်မာနိုင်ငံမှာမဆလာတပါတီအစိအာဏာရှင်စနစ်နဲ့နာဝတနာအဖဆေအာဏာရှင်အစိုးရတွေကိုဖြိုချနိုင်ခဲ့ပေမဲ့တရုတ်ပြည်မှာတော့ကွန်မြူနစ်ပါတီကိုမဖြိုလဲနိုင်ခဲ့ကြပါဘူးလက်ရှိအုပ်ချုပ်ရေးအာဏာအပြည့်အဝမရရှိသည့်တိုင်ပြည်သူအစိုးရတရက်ကိုရွေးချယ်တင်မြှောက်နိုင်ခြင်းဒီမိုကရေစီခီးကြမ်းကိုရှောင်လန်းနိုင်ခြင်းနဲ့အမေစုနဲ့တကွထင်ရှားတက်ကြွတဲ့ဒီမိုကရေစီခေါင်းဆောင်ကောင်းတွေထွက်ပေါ်လာတဲ့အတွက်အချီးနှီးမဖြစ်ခဲ့ဘူးလို့ယုံကြည်မိပါတယ်။အထူးသဖြင့်ပြည်သူတွေယုံကြည်အားကိုးရတဲ့ NLD ပါတီကြီးပေါ်ထွက်လာသလိုပြည်သူတွေရဲ့နိုင်ငံရေးမျက်စိပုံမူပွင့်လာပြီးဆရာနာရှင်တွေရဲ့ဝါဒဖြန့်လက်ပတ်မှုမျိုးစုံကိုရှောင်ခွင်းလာနိုင်ကြပါတယ်။နောက်ပြည်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေအပေါ်ကလအပါဝင်နိုင်ငံကအတိုင်းဝိုင်းနဲ့သတင်းမီဒီယာတွေကစစ်ကောင်းဆောင်တွေအပေါ်အဆက်မပြတ်ဖိအားပေးနိုင်ထုတ်လွှင့်ပေးနိုင်ကြတဲ့အတွက်ပြည်သူတွေရဲ့ပူပေါင်းပါဝင်လိုတဲ့စိတ်ဓာတ်တွေမြင့်တက်လာခဲ့တာကြောင့်အမျိုးသားရေးလှုပ်ရှားမှုအသွင်ပြောင်းလဲသွားခဲ့ပြီးတော့ဒီမိုကရေစီစနစ်ကိုပုံဖော်နိုင်ခဲ့တာဟာចောင်းသားလှုပ်ရှားမှုတွေရဲ့နှောင်းအားတွေပဲလို့ယူဆမိပါတယ် ဒါပေမဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာစစ်ကောင်းဆောင်တွေကိုအရေးယူတဲ့ပုံစံမျိုးတက်ကြွလှုပ်ရှားသူတွေကိုကူညီတဲ့ပုံစံမျိုးတေအိုဆိုးရရဲ့တက်ကြွလှုပ်ရှားသူတွေကိုလှုပ်လို့မရတာကတော့တရုတ်ကအင်အားကြီးနိုင်ငံဖြစ်နေုံမကဗီဒီယိုအာဏာကိုပိုင်ဆိုင်ထားတဲ့အပြင်တကမ္ဘာလုံးကတရုတ်နဲ့စီးပွားရေးနိုင်ငံရေးစီးရေးစသဖြင့်ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေရပ်တန့်လို့မရနိုင်တဲ့အာသာချက်တွေကြောင့်လို့ပဲယူဆမိပါတယ်
။ဟုတ်ကဲ့ဒီမောင်တသနာရဲ့အမြင်ကတော့ဆော့ဆော့ကိုယ်သူငယ်ထောက်ပြတဲ့အချက်နဲ့လည်းနည်းနည်းဆင်ပါတယ်။နောက်စာစာကတော့ဒီတကုံမျိုးသစ်ကဦးလာထွန်းရဲ့စာပါမဆုံမမဲ့ဖတ်ပြပြပါဦးခင်ဗျာ။
တီအန်အမ်ဘီရေပြည်ရဲ့ရေခေကရှစ်လေးလုံးနောက်တနစ်ဒီပါမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့တတိုင်းတစ်ပြည်လုံးလှဲနေလေအောင်မြေဆောင်မကြံပြည်သူတွေပါဝင်ခဲ့တဲ့ရှစ်လေးလုံးမှာတော့ကြောက်သားပြည်သူရဟတ်ရှင်လူထောက်တဲ့ချီပြီးတော့တည်ဆုံခဲ့ရပါတယ်။အလဲတဲ့ကြောက်သားကလေးလေးတွေပါတည်ဆုံခဲ့တာပါ။တီအန်အမ်ဘီရေပြည်ရဲ့ရေခေနဲ့ရှစ်လေးလုံးအုံကြွမှုနှစ်ခုစလုံးဟာအဟောတိကံဖြစ်အပြားရှုခဲ့ရပေမဲ့မြန်မာပါတော့ဖွဲ့စည်းပုံပြောင်းသွားတယ်ရွေးကောက်ပွဲတွေပေါ်လာတယ်အရသာဆိုရဆိုပြီးပေါ်လာတယ်ဆိုတာတွေကတိုးတက်ပြီးတော့ကြီးမားတဲ့ပြောင်းလဲမှုလို့ပြောချင်လဲပြောလို့ရပါတယ်။ဒါပေမဲ့လို့အခု32နှစ်ကြာလာပြီးတော့လက်တွေရလက်တွေကိုကြည့်မယ်ဆိုရင်တော့အတိတ်ကအရေးခံနိုင်ငံရေးပြဿနာဖြစ်တဲ့ဆီယာနာရှင်စနစ်အခြေခံအရေးမြစ်တွေကိုဖြေရှင်းဖယ်ရှားနိုင်ရေလုံးဝမရှိတာတော့တွေ့ရပါပြီ။26နှစ်ကြာဆီယာနာရှင်စနစ်ကိုစံကျင်အုံကြွဆန္ဒပြအရေးခေတ်ဟာကျောင်းသားတွေအတိတ်ကဥဆောင်ခဲ့ပေမဲ့လို့လိုအပ်ချက်ဖြစ်တဲ့နိုင်ငံရေးဥဆောင်မှုပေးနိုင်တဲ့နိုင်ငံရေးပါတီမရှိတော့သလိုထင်ရှားတဲ့နိုင်ငံရေးသမားတွေဟာလည်းစီလုံးကြီးကျစွာနဲ့ခေါင်းဆောင်မှုမပေးနိုင်တာကိုဝန်တဲ့စရာတွေ့ခဲ့ရပါတယ်။အသေးပြောက်ကြီးမားပြီးတော့လှဲတီလှေအောင်မြေးဆောင်ပကြံပြည်သူအားလုံးပါဝင်တဲ့အရေးတော်ပုံကြီးကလူငယ်လူလက်ခေါင်းဆောင်တစ်တေမွေးထုတ်ပေးနိုင်ရေးမရှိသလိုဒီလှုပ်ရှားမှုကြီးကြောင့်ပေါ်ပေါက်လာတဲ့အမျိုးသားကောင်စီ NCGUB NCUB အဝေးရောက်အစိုးရနဲ့ကျောင်းသားတပ်မတော် ABSDF စားတဲ့အဖွဲ့အစည်းတွေကွဲပြောက်သွားသလိုခေါင်းဆောင်တွေဟာလည်းထေရှားပေါ်ထွက်လာခြင်းပဲရှိတော့တာပါနိုင်ငံရေးလှုပ်တက်ကြွလှုပ်ရှားတဲ့နိုင်ငံရေးသမားတွေထက်ပညာရှင်လူလူကျွမ်းကျေသူလူလူသုံးသက်သူတွေများလာတာကိုလည်းတွေ့ရတာပါကျွန်တော်သက်88နှစ်ပါကျွန်တော်ဘဝနဲ့အမျှကြုံတွေ့ဖြတ်သန်းမှုအရာကတော့အနည်းဆုံးရင်းချမ်းရေးဆိုတာကိုတော့မြင်တွေ့ရမယ်မထင်ပါဘူးဗျာဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဦးလာထွန်းစာတော့ဒီပေးဆက်ရတဲ့လောက်ဒီရလက်မမြင်ရတဲ့ပေါ်မှာသူကစိတ်ပြည့်နေပုံရပါတယ်ဆိုတော့ကိုအောင်သူငယ်ကြီးကျွန်တော်တို့အခုဆိုရင်နှစ်30လောက်ရှိလာပြီပေါ့နော်ဒီလိုဟိုလှုပ်ရှားမှုမှာဟိုတကယ်တမ်းကျတော့အဲ့ဒီတော့မျောလင်းထားတော့ဖြစ်မလာဘူးဆိုတော့သိကြပါတယ်ဆိုတော့ဒီလိုလူတို့အုံကြွမှုမျိုးတွေကဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ပေါ့လေဟိုလက်တွေ့အခြေအနေတွေကအလုပ်ဖြစ်တဲ့လှုပ်ရှားမှုတွေလိုများယူဆတာတကယ်လို့များပေါ့လေနောက်တစ်ချိန်မှာဒီလိုမျိုးသာကြုံရမယ်ဟိုဆိုလို့ရှိရင်ဘယ်လိုမျိုးလှုပ်တင်နေဆိုတဲ့အတွေးမျိုးကိုအောင်သူငယ်ပေါ်မိလဲ
ဟုတ်ကဲ့ဟိုကျွန်တော်ကတော့မြင်တာပေါ့နော်ဆိုတော့ဒီတိုင်းဒီမှာအခက်အခဲအကျက်သေးကြီးတွေကြုံလာရင်တော့လူစုအုံကြွမှုတွေတော့မလွှဲမလျှောက်သာဖြစ်လာတတ်တာမျိုးရှိမယ်လို့ထင်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်သင်္ကန်းစာထုတ်ချင်တဲ့အချက်ကတော့တရုတ်နိုင်ငံမှာကျတော့ဒီခေါင်းဆောင်မှုကဟိုအရေးကြီးတယ်လို့ကျွန်တော်သုံးသပ်တယ်သူတို့ကကျတော့ဒီလောက်အကျက်သေးတွေဖြစ်နေတဲ့ကြားထဲမှာတို့နောက်ပြန်ဆုတ်သွားမယ်ဆိုပြီးတော့ဒီလိုမစင်စားဘူးပေါ့နော်အဲ့တော့တရုတ်ခေါင်းဆောင်မှုကသူကကဲဒီလောက်အကျက်သေးရတော့ပြုရင်ကြောင်းလဲမှုကိုတတိရှိရှိတွေးလို့ရမယ်ဆိုတော့မျိုးစဉ်းစားပါတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့92မှာသူတို့ဆိုရှယ်လစ်ဈေးကွက်ကြီးပွားရေးစနစ်ဆိုတာမျိုးကြီးချတယ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီခုကျင်းတောင်းဝန်ချပါဦးဒီအုပ်ချုပ်ရေးကာလတွေပေါ့ဆိုတော့ဒီကာလတွေမှာဆိုရင်တရုတ်တိုင်းပြည်ရဲ့စီးပွားရေးက6.5%ခိုင်နှုန်းစသဖြင့်နှစ်ဆယ်ဇက်တိုင်းတက်လာတယ်ပြီးတဲ့အခါကျတော့အခုကာလပေါ့နော်ဆိုတော့တရုတ်ကိုယ်တိုင်ကဒါတရုတ်နိုင်ငံရဲ့တရုတ်ပုံစံဖွံ့ဖြိုးမှုဆိုတဲ့ဟာမျိုးအဟိုအတိမပြွာလာအောင်မျိုးဖြစ်လာတဲ့ဟာမျိုးပေါ့ဒါမျိုးတွေသွားပါတယ်အဲ့တော့ကျွန်တော်တို့ဒီမှာကျတော့ဖြစ်ရတာကတခါတလေမှာအကျက်တဲကြုံရရင်ကိုကနောက်ပြန်ဆုတ်တယ်ကိုရဲ့လုံယုံပဲထင်တဲ့ဒီချက်စီယုတ်ကာပြီးတော့နောက်မှာပဲပြန်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ရှင်းလေးလုံးနဲ့မဟုတ်ပါဘူးဒီဘက်မှာရခိုင်ကိစ္စတွေကျွန်တော်တို့ဒီအခုဂရိုဟင်ဂျာကိစ္စတွေကြုံတဲ့အခါမှာကျွန်တော်တို့ကတကားပြန်ပိတ်ပြီးတော့ကိုရဲ့ကိုလုံယုံရနေရာလေးမှာပဲပြန်နေမယ်ဆိုရင်တော့ဆိုတော့ကျွန်တော်ထင်တယ်အလုပ်မဖြစ်ဘူးထင်တယ်ပို့ပြီးတော့ဒီချက်တိုးပြီးတော့ပြည်ဝင်တောင်းလဲမှုတွေလုပ်ဖို့ကတော့အဲ့လိုပဲလူတွေလို့ကျွန်တော်သင်္ကန်းစာထုတ်ပြီးပါတယ
်ဟုတ်ကဲ့ကောင်းသူညီဆွေးနွေးရကျေးဇူးပါဆိုတော့ဆီယမဒေါ်လာကျော်စောခင်ဗျာကျွန်တော်တို့အခြေအနေကတော့ဒီတရုတ်နဲ့မြန်မာနိုင်ငံကဒီလှုပ်ရှားမှုတွေမှာဟိုတူညီရာတွေရောမတူရာတွေရောရှိတာပေါ့လေဒါပေမဲ့လည်းဒီလိုဖြစ်ခဲ့တဲ့ဖြစ်ရနှစ်ခုစလုံးအပေါ်မှာဒီတက်ကြွလှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်အာဏာပိုင်တွေဘက်ကပဲဖြစ်ဖြစ်ပေါ့လေအထက်ကသင်္ကန်းစာထုတ်เสียဘာတွေများရှိမယ်လို့ဆီယမယူဆလာခင်ဗျာ
တကယ်တော့ဟို ခုနဟိုဆရာဦးအောင်သူကြီးပြောတယ်တရုတ်လက္ခဏာဆောင်တဲ့တရုတ်ကဖွံ့ဖြိုးတိုးတက်ရေးပေါ့ဗျာအဲ့တော့တရုတ်ကဖွံ့ဖြိုးတိုးတက်ရေးကအဓိကကတော့အခုတရုတ်အစိုးရတရုတ်အစိုးရကလှုပ်ဆောင်နေတဲ့ဒီတကားဖွင့် policy ပေါ့အဲ့တော့ဒါဟာအရင်းရှင်စနစ်နဲ့ဘာမှတိုက်ကွာလာတာမဟုတ်ဘူးဒါကြောင့်မလို့တို့တချို့အဲတရုတ်ကွန်မြူနစ်ပါတီကခေါင်းဆောင်တွေကိုအဲသတင်းတောက်တွေကမေးတယ်အခုတို့လုံနေတဲ့ဒီဥမာစီးပွားရေးနော်ဟိုဆိုရှယ်လစ်စီးပွားရေးဈေးကွက်စီးပွားရေးဘာညာပေါ့အဲ့ဒီဟာတွေကအရင်းရှင်စနစ်ကလုပ်တဲ့ဈေးကွက်စီးပွားရေးတွေနဲ့ပါကွာလဲလို့မေးတယ်မေးတဲ့အခါမှာအဲ့ဘာနာရေးဝန်ကြီးကဖြေသွားတာရှိတယ်ဘာမှမကွာပါဘူးတဲ့အတူတူပါပဲတဲ့တခုပဲကွာတယ်တဲ့အဲ့ဒါဘာလဲဆိုတော့တရုတ်အစိုးရကိုလာညွန်ပေးနေတာတရုတ်ကွန်မြူနစ်ပါတီမလို့တရုတ်ကွန်မြူနစ်ပါတီမှာအဓိကအားဖြင့်သူတို့လိုက်နာနေတဲ့လမ်းစဉ်နှစ်ခုရှိတယ်တခုကဥက္ကဋ္ဌမော်ချပေးခဲ့တဲ့ပြည်သူလူထုအကျိုးဆောင်ကြဆိုတာနော်ပြည်သူအကျိုးဆောင်ကြဒုတိယကဆိုလို့ရှင်ခေတ်စနစ်နဲ့ကိုက်ညီတဲ့လမ်းတွေကိုတီထွင်ဖန်တီးမှုရှိစွာနဲ့ဖန်တီးဖို့ပဲအဲ့လမ်းနှစ်လမ်းနဲ့ပဲကျွန်တော်တို့ဆက်လက်ချီတက်နေတာလို့ပြောရတယ်အဲ့တော့အဓိကကျမတို့ဘက်ကအဲဗမာပြည်ဘက်ကတချွတ်သူများဘက်ကဘာသင်္ကန်းစာယူသင့်လဲဆိုတော့ကျမတို့ပြည်သူလူထုအကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတွေရရှိရေးကိုအဓိကထားမယ်အဲ့ဒီအတွက်နီလန်းပေါင်းစုံသုံးပါမှာပဲအဓိကကတော့ဒီစစ်အာဏာရှင်စနစ်ကိုကျမတို့ကမပြက်ပြက်အောင်ဖျက်ရမှာဗျစစ်အာဏာရှင်စနစ်ကိုကာဝယ်ပေးထားတဲ့2008ဖွဲ့စည်းပုံကြီးကိုလည်းဖျက်ရမှာအဲ့လိုဖျက်တဲ့အခါမှာကျမတို့ဘက်ကဒီဆက်လက်ပြီးလှုပ်ဆောင်ကြမယ်အထူးဖြင့်လူငယ်တွေကျောင်းသားတွေအခုနပြောသလိုပဲနိုင်ငံမှာအကြက်တဲဖျက်လာရင်ဒီလူငယ်တွေကျောင်းသားတွေထွက်လာမှာပဲအဲ့တော့ပြရမှာကအဓိကအားဖြင့်တတ်နိုင်သမျှတပ်ပေါင်းစုကိုချေချေမြတ်မြတ်ပြန်မို့တော့တတ်နိုင်မြပြည်သူလူထုကဘာလာမှဖြစ်မှာနောက်တစ်ခုကကိုကအမြင်ရှိရှိကြည့်ရမယ်ဟိုဒီလှုပ်ရှားမှုတွေထဲမှာအဖြတ်သမားဆိုတာအနည်းနဲ့အများပါလာမှာပဲအဲ့ဒါကြောင့်မလို့အဲ့ဒါတွေကိုလေသတိထားတဲ့နေဖြစ်ပါတယ်ဆက်လက်ပြီးတော့ကျမတို့တော်လှန်ရေးကမပြီးသေးဘူးပမာပြည်သူတွေကကိုလူချင်းတဲ့ဒီမိုကရေစီစနစ်ရဖို့အတွက်ဆက်လက်ပြီးနီလန်ပေါင်းစုံနဲ့တွားရအောင်မှာအဲ့ဒီအတွက်ကျမတို့ကဘက်ပေါင်းစုံကအရေးချင်းနေမြင့်မှုအတွေးခေါ်ရမြင့်မှုအမြင်နေရှင်းမှုအဲ့ဒါတွေဆက်လက်လုပ်ဖို့လိုပါတယ်
โอเคปาวันซุนนี่พี่เนี่ยดร.ลาจ่อซออู้อองซุนเยสมัชเช่ดิยีซาเป้พูเรตุยเนี่ยตอดาชินเนี่ยอาล้องเลยทูเจซูติมาเลยครับเนี่ย
고앙เลียงซีซั่นทุ่งลินไปเกเรไดไยไลไลซุนนี่กาซีซั่นဖြစ်ပါတယ်ရှင်อะคูสนีญะထိတ်တန်းရောက်နေတဲ့တရင်အချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်လက်တင်အမေရိကနိုင်ငံတွေကနေမက္ကဆီကိုနယ်စပ်ကိုဖျက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်မှုတွေကိုဟန်တာပေးပြီးဒီအတွက်မက္ကဆီကိုပို့ကုန်ပြီးအပေါ်အမေရိကန်ဘက်ကသွင်းကုန်ကုန်ချမှတ်မဲ့အစီအစဉ်ပယ်ဖျက်ပေးလိုက်ပေမဲ့မက္ကဆီကန်ဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်ကသွင်းကုန်ကုန်ပြန်လည်စီးကျက်နိုင်တယ်လို့အမေရိကန်ဆိုရအရာရှိတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီးမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်ပြီးအပေါ်သွင်းကုန်ကုန်900ခန့်လုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆိုပြီးသမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့တာပါရှင်။ကမ္ဘာစီးပွားရေးနှီးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေပေးဖို့လိုအပ်နေတယ်လို့ဂျပန်နိုင်ငံဖူကူအိုကာမြို့မှာပြုလုပ်နေတဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ဝင်နိုင်ငံတွေရဲ့ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီကနေ့သဘောတူလိုက်ကြပါတယ်ဒီရစုနှစ်ရဲ့အရေးပါဆုံးပြောင်းလဲမှုလို့ဆိုပြီးဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဘဏ္ဍာရေးဝန်ကြီးထားရိုအာဆိုကပြောပါတယ်အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်အပီအမတ်ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုပြင်ရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆူဒန်လက်ရှိအုပ်ချုပ်နေတဲ့အာဏာသိမ်းစစ်ကောင်ဆောင်တွေနဲ့ရောအထိုက်ခံကောင်ဆောင်တွေနဲ့ပါတောက်ကြနေကတွေ့ဆုံခဲ့ပြီးတော့တတိရှိချဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းအိုမာရှယ်ဘရှားကိုယာရုကနေဖြုတ်ချလိုက်ပြီးတော့နောက်ပိုင်းဆူဒန်နိုင်ငံမှာနိုင်ငံရေးပြဿနာတွေဖြစ်ပွားနေတာပါရှင်။ စနေနေ့ညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမက်ခင်ဖြူတွေပြောပြပေးသွားတာပါရှင်။ဒီနေ့ညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113ညနဲ့လိုင်းဒိုမီတာ41 kHz 0335တို့ကနေဖမ်းယူနိုင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.